Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်2024ခုနှစ်ဇွန်လ24ရက်တနင်္လာနေ့မနက်ခင် VU Radio စီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 50 51နဲ့လိုင်းလက်မီတာ190ကနေဖမ်းယူနိုင်နေပါတယ်။ကျွန်မခင်ပြထွေးပါဒီမနက်အစီအစဉ်တွေကိုတင်ဆက်ပေးပါမယ်ရှင်
။စစ်လက်နက်ခဲယံပို့ဆောင်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနဲ့အငြင်းပွားနေတာကိုမကြာခင်ဖြေရှင်းနိုင်မယ်လို့ယုံကြည်ကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသညာဟုကပြောပါတယ်။ပါကစ္စတန်နိုင်ငံအတွင်းအကြမ်းဖက်ဝါဒတိုက်ဖျက်ရေးဖက်ပေါင်းစုံစစ်စင်ရေးတရားဆောင်ရွက်ဖို့ပါကစ္စတန်ထိပ်တန်းအရက်ဖက်နဲ့စစ်ဘက်ခေါင်းဆောင်တွေဆုံးဖြတ်ခဲ့ကြပါတယ်။ဂျာမနီနိုင်ငံမှာကျင်းပနေတဲ့ Euro 2024ဥရောပဖလားဘောလုံးပွဲမှာတော့အိရှင်ဂျာမနီအသင်းကပွဲပြခါနေမှာခြေပကိုတွင်ပြီးအုပ်စုပထမနဲ့နောက်တစ်ဆင့်တက်သွားပါတယ်။
ဒီလိုနောက်ဆုံးရသတင်းတွေအပြင်တနင်္လာနေ့တိုင်းကော့တောင်းခရိုင်ထဲမှာမာရန်ရဲစခန်းမင်းကတိုက်ခိုက်ခံရပြီးတော့နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံယာနဲ့ချီထိုင်းနိုင်ငံထွက်ပြေးနေရတဲ့အခြေအနေသတင်းပေးပို့ချက်နောက်အပတ်စဉ်တင်ဆက်ပေးနေတဲ့ဒီမိုကရေစီရေးရာဆွေးနွေးခန်းကမ္ဘာမြေမမီဒီယာမြင်ကွင်း ISP မြန်မာကတင်ဆက်တဲ့မြင်ကွင်းကျဲမှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းထုတ်လွှင့်ပေးဦးမှာပါအခုကတော့အရင်ဆုံးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုသားညိုကပြောပြပေးပါမယ်ရှင်
အစ္စရေးစစ်တပ်တွေအမေရိကန်စစ်လက်နက်ခရံပို့ဆောင်မှုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်တော်စုနဲ့ညှင်းပွားနေတာမကြခင်မှာဖြစ်ရှင်းနိုင်မယ်လို့သူယုံကြည်တဲ့အကြောင်းအစ္စရေးဥက္ကဋ္ဌဘန်ဂျမင်နက်တန်ညာဝူကပြောဆိုပါရတယ်။လွန်ခဲ့တဲ့လီလာလောက်ကအစ္စရေးကိုအမေရိကန်ကပြီးပို့တဲ့ခရံကြောက်တွေတိတိသားကျဆင်းလာခဲ့ပြီးတော့ဒီကိစ္စအပေါ်မှာမကြခင်ဖြစ်ရှင်းဆောင်ရွက်နိုင်မယ်မျှော်လင့်ထားတယ်လို့အစ္စရေးဥက္ကဋ္ဌကဝန်ကြီးဖွဲ့အစည်းအဝေးမှာပြောခဲ့တာပါ။လနခရံတွေပို့ပြီးတော့မြန်မြန်ဆန်ဆန်ပေးပို့နိုင်ဖို့အစ်မြင့်စီးရီနဲ့နေရာတိုင်းမှာအစ္စရေးဘက်ကနေပြီးတော့အမေရိကန်တာဝန်ရှိသူတွေကိုဆွေးနွေးပြောဆိုခဲ့တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောပါတယ်။လအတန်ကြာခဲ့ပေမဲ့အခြေအနေတွေကတော့ပြောင်းမလာတာကြောင့်ဒီကိစ္စကိုအများသိအောင်လို့ပြောဖို့အတွက်ဆုံးဖြတ်လိုက်တယ်လို့အစ္စရေးဝန်ကြီးချုပ်ကပြောဆိုပါတယ်။အမေရိကန်တာဝန်ရှိသူတွေဘက်ကတော့အစ္စရေးဝန်ကြီးချုပ်ရဲ့ဒီပြောဆိုချက်ပေါ်မှာသူတို့သတိပြပြမိတဲ့ကြောင်းတုံ့ပြန်ထားပါတယ်။ဂါဇာစစ်နယ်ပတ်သက်ပြီးတော့ဆွေးနွေးဖို့အစ္စရေးကာကွယ်ဝင်ကြီးအမေရိကန်ကိုတွားရောက်နေစင်မှာပဲအစ္စရေးဝန်ကြီးချုပ်ရဲ့အခုလိုမှတ်ချက်စကားထွက်လာတာပါဂါဇာကဟားမတ်စ်တွေနဲ့တိုက်နေတဲ့အစ္စရေးစစ်မှာအမေရိကန်ဟာအတိတ်ကလက်နက်ထောက်ပံ့ပေးနေသူပါအစ္စရေးကအဆိုပြုတယ်ဆိုတဲ့သတင်း၆ပတ်ကြာအပြည့်ရဖို့နဲ့ဖမ်းထားတဲ့ဒဇင်ကံတွေပြန်လွှတ်ရေးအတွက်သမ္မတဂျိုးဘိုင်ဒန်ကအခြေခံမူချမှတ်ထားပါတယ်အစ္စရေးဝန်ကြီးချုပ်နေတန်ညာဦးအနေနဲ့ဂါဇာမှာရင်ဆိုင်နေရတဲ့စစ်ပွဲတွေနဲ့ပတ်သက်လို့အခုဒီဇူလိုင်24ရက်နေ့မှာအမေရိကန်လွှတ်တော်မှတ်တွေကိုမေးခွန်းပြောဖို့ရှိပြီးတော့ဒီတစ်ခေါက်မှာတော့လာတက်မဲ့လွှတ်တော်မှတ်တွေတိခါမှာခင်ဗျာလာမတက်မဲ့လွှတ်တော်မှတ်တွေပုံများလာနိုင်တယ်လို့ AP သတင်းကရေးပါတယ်။လွန်ခဲ့တဲ့9နှစ်တုန်းကလည်းအစ္စရေးဝန်ကြီးချုပ်ဟာအမေရိကန်လွှတ်တော်မှာမေးခွန်းပြောခဲ့ရမှာဒီမိုကရက်လွှတ်တော်မှတ်60နီးပါးအဲ့ဒီမေးခွန်းပြောတဲ့ခန်းနာကိုမတရားကြပါဘူး။ဒါကြောင့်မလို့အခုချိန်အစ္စရေးဝန်ကြီးချုပ်မေးခွန်းပြောမဲ့ပွဲကိုတက်မတက်ဒီမိုကရက်လွှတ်တော်မှတ်တွေကြားမှာအငင်းခုန်နေရှိနေပါတယ်။အစင်လာအဖြစ်ဒီအစ္စရေးကိုထောက်ခံလာကြပေမဲ့လည်းဂါဇာမှာအစ္စရေးရဲ့စစ်စင်ရေးနဲ့ပတ်သက်ပြီးတော့အတော်များများကစိတ်ပြက်လက်ပြက်ဖြစ်ခဲ့ကြတာပါ။အော်တိုဘလာခုနှစ်ရက်နေမှာဟာမတ်စ်ကစတိုက်ပြီးတော့စစ်ပြက်လာကြတဲ့ကဆိုရင်အစ္စရေးတိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်း 38,000 ကျော်သေဆုံးခဲ့ရတယ်လို့ဟာမတ်စ်ကျမကြီးဌာနကကြေညာထားပါတယ်။ဒါပေမဲ့လို့အဲ့ဒီထဲမှာအရက်သားနဲ့စစ်ဖက်ကိုကွဲကွဲပြားပြားထုတ်ပြန်ထားတာမတွေ့ရပါဘူး။အစ္စရေးကအမေရိကန်လွှတ်တော်မှာမေကွန်းပြောဖို့အတွက်သမ္မတအင်ပီရိုနဲ့တိုင်ပင်ပြီးတဲ့နောက်အောက်လွှတ်တော်ဦးထားမိုက်ဂျွန်ဆန်ကဖိတ်ကြားခဲ့တာဖြစ်တယ်လို့ဒီကိစ္စမှာပါဝင်ပသက်တဲ့အမည်မဖော်လူသူတူကပြောဆိုထားပါတယ်။ရုရှားကသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသတွေတွင်ဒီပင်လယ်နဲ့စိတ်ကမ်းရှိရာဆာဗာစတိုပိုလ်မှာရုရှားတပ်တွေကယူကရိန်းဒုံးကျည်5စင်းကိုပစ်ချခဲ့ပြီးတော့အပျက်စီးတွေထိမှန်လို့ကလင်းငယ်တွေပါဝင်စုစုပေါင်း5ဦးသေဆုံးတယ်လို့ရုရှားတာဝန်ရှိသူတွေကပြောပါတယ်။လူ124ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ယူကရိန်းရဲ့နေချင်းဆက်ရုရှားပိုင်ဘယ်ဂိုရက်ဒေသမှာလည်းဂရီဗရွန်မြို့ကိုယူကရိန်းဒုံးကျည်တွေထိမှန်ပြီးတော့2ဦးသေဆုံး3ဦးဒဏ်ရာရထားပါတယ်။ပင်လယ်ကမ်းစနဲ့ဟိုတယ်ရှိရာ Ushkuyevka ကိုထိမှန်ခဲ့တယ်လို့ Sevastopol အုပ်ချုပ်ရေးမှူးကပြောပါရယ်ယူကရိန်းဒုံးကျည်ဒဇင်းထက်မနည်းကိုရုရှားလေကြောင်းကာကွယ်စနစ်ကနေဖျက်ချခဲ့ပြီးတော့အပိုင်းစတွေကပင်လယ်ကမ်းစရှိသူတွေကိုထိမှန်တာလို့တောင်းရှိသူတွေကပြောပါရယ် Sevastopol ဟာဒီ2014ခုနှစ်ရုရှားကသိမ်းပြီးတဲ့နောက်ပိုင်းခရိုင်းမီးယားကျွန်းဆွယ်ပေါ်ကရေတပ်စခန်းဖြစ်ပါရယ်အဲ့ဒီနေရာကိုယူကရိန်းဘက်ကမကြာခဏဆိုသလိုပြစ်ခတ်တိုက်ခိုက်လေးရှိပေမဲ့အခုဒီပြီးခဲ့တဲ့တုန်းကဒီနေ့တိုက်ခိုက်ခံမှုလောက်တော့ပုံမှန်မဟုတ်ပဲနဲ့အသေးပြောက်တွေရှိခဲ့ပါတယ်။ယူကရိန်းဘက်ကအမေရိကန်ကထောက်ပံ့ထားတဲ့လက်နက်တွေကိုတုံးပြီးတော့တိုက်ခိုက်တယ်လို့စင့်ကွဲပေါက်ကွဲစီတဲ့ဒီ cluster bomb တွေကိုအသုံးပြုခဲ့တယ်ဆိုပြီးတော့ရုရှားကာကွယ်ရေးဦးကြီးဌာနကဆွဆွဲပြောဆိုပါတယ်။ ဒီပတိုင်ငယ်တက်ကတော့ရုရှားဘက်ကပဲ့ထိန်ဘုံတလုံးယူကရိန်းရှေ့မြောက်ဘက်မှာရှိတဲ့ကတ်ကစ်မြို့ကအဆောက်အအုံကိုထိမှန်ပြီးတော့လူ2ဦးသေဆုံး50ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ
and them and never မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.13 5.40 kHz 5.51 kHz 5.89 နဲ့ 190 kHz 1.509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တိုင်းရဲ့မနေ့ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်ပါကစ္စတန်နိုင်ငံတွင်းနိုင်ငံအဟွာချမ်းဖက်ဝါရတိုက်ဖြတ်ရေးပတ်ပေါင်းစုံစစ်စီတက်ကိုဆောင်ရွက်ဖို့ပါကစ္စတန်ထိပ်တန်းအရက်ဖက်နဲ့စစ်ဖက်ခေါင်းဆောင်တွေကဆုံးဖြတ်ခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံတွင်းလုံခြုံရေးအခြေအနေစိုးရွားလာတဲ့အချိန်မှာခုလိုမျိုးစစ်စီရင်တက်ကိုဆောင်ရွက်ဖို့စီစဉ်ကြတာဖြစ်ပါတယ်။ဝဂျီတုတ်ရှပတ်ရှရက်ကသဘာပတိလုပ်တဲ့အဲ့ဒီအစ်မင်းအစည်းအဝေးကနေအစိုးရမှုနဲ့အကြမ်းဖက်မှုတွေကိုပိုင်းဖြတ်မှုရှိရှိနဲ့တိုက်ဖြတ်ဖို့ဆိုပြီးတော့အဇမ်အီလ်အစတန်ကန်အမီရှိတဲ့စီစစ်စီရင်တက်ကိုခွင့်ပြုလိုက်တယ်လို့ဝဂျီတုတ်ရုံးကနေပြီးတော့ထုတ်ပြန်ခဲ့ပါတယ်။ပါကစ္စတန်နိုင်ငံတွင်းလုံခြုံရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုတွေနေ့စဉ်ကြုံနေရပြီးတော့အဲ့ဒီတိုက်ခိုက်မှုတွေအတွင်းမှာတရုတ်နိုင်ငံသားအတော်များများလည်းသေဆုံးခဲ့တာကြောင့်တရုတ်နိုင်ငံကပါသူ့အလူသမားတွေရဲ့ဘေးကင်းလုံခြုံစေဖို့ဖိအားပေးနေပါတယ်။အစိုးရမှုနဲ့အကြမ်းဖက်မှုနှိမ်နင်းရေးဟာပါကစ္စတန်တို့ရဲ့တိုက်ပွဲဖြစ်ပြီးတော့နိုင်ငံအတွက်မရှိမဖြစ်အရေးကြီးကြီးဆောင်ရွက်ရမယ့်ကိစ္စရပ်ဖြစ်တယ်လို့လည်းပါကစ္စတန်ဝန်ကြီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။ပါကစ္စတန်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတန်ဖိုးရှိသူတွေကိုတရားရုံးဆွဲချက်တင်တဲ့နေရာမှာအထောက်ထားခံခံလုံလုံမရှိတာကြောင့်လွတ်ပြေးခဲ့ရတဲ့တာဒဂါတွေလည်းရှိခဲ့တာဖြစ်ပါတယ်။ Saudi Arabia နိုင်ငံတွင်းအစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားတဲ့မက္ကာမြို့မှာပြင်းထန်တဲ့အပူဒိုင်ခံခဲ့ရပြီးတော့အခုနှစ်ဟာဂျီဖျားဘူးကာလအတွင်းမှာတော့လူ1300ကျော်သေဆုံးခဲ့ရတယ်လို့ Saudi တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူ83ရာခိုင်နှုန်းဟာခွင့်ပြုချက်နဲ့လာတာမဟုတ်တဲ့ဖျားဘူးခီးသွားတွေဖြစ်ပြီးတော့သူတို့ဟာပြင်းထန်တဲ့အပူရှင်ဒီခီးရှီလမ်းလျှောက်ခဲ့ကြရတာလို့ဆော်ဒီကျမ်းမာရေးဝန်ကြီးဌာနကပြောပါတယ်။တိဆုံးသူ660ကျော်ဟာအီဂျစ်ကလာသူတွေဖြစ်တယ်လို့အီဂျစ်တာဝန်ရှိသူတွေကဆိုပါတယ်။တိဆုံးတဲ့အထက်မှာတော့အင်ဒိုနီးရှားနိုင်ငံကဖိအားဘူး165ဦး၊အိန္ဒိယက98ဦးနဲ့ဂျော်ဒန်၊တူနီးရှား၊မော်ရိုကို၊အယ်ဂျီးရီးယားနဲ့မလေးရှားနိုင်ငံကခီးသွားတွေပါဝင်ကြတယ်လို့ EP သတင်းတရမှာဖော်ပြပါတယ်။အမေရိကန်နိုင်ငံသားဖိအားဘူး2ဦးလည်းတိဆုံးတဲ့အထက်မှာပါဝင်တယ်လို့သိရပါတယ်။ဆိုဒီဖျားဘူးခီးစဉ်အတွက်ခွင့်ပြုချက်မရှိတဲ့ခီးသွားအေဂျင်စီ16ခုရဲ့လုပ်ငန်းလိုင်စွန်တွေကိုရုပ်သိမ်းခဲ့ရတယ်လို့အီဂျစ်တာဝန်ရှိသူတွေကပြောပါတယ်။မွတ်စလင်တိုင်းဖို့တသက်မှာတခါမက္ကာမှာရှိတဲ့ဟတ်ဒီဖျားဘူးသွားလေရှိတာပါ။အခုနှစ်ဟာဂျီဖျားဘူးခီးစဉ်တွင်ဖျားဘူးခွင့်ပြုချက်နဲ့သွားသူ32ဦးသေဆုံးတယ်ဆိုပြီးတော့အီဂျစ်အစိုးရကကြေညာခဲ့ပေမဲ့လို့ကြံသေဆုံးတဲ့ဖျားဘူးရေအတွက်ကတော့မထုတ်ပြန်ခဲ့ပါဘူး။ဟာဂျီဖျားဘူးကာလာမှာဖျားဘူးခွင့်ပြုချက်နဲ့လာတာမဟုတ်တဲ့ခီးသွားတွေကိုဆော်ဒီအာနာပိုင်တွေဘက်ကအရေးယူခဲ့ပြီးတော့ထောင်နဲ့ချီတဲ့ရေတွက်ကိုနိုင်ငံကနေပြီးတော့ပြန်နှင်ထုတ်ခဲ့ရပါတယ်။ဂျာမနီနိုင်ငံမှာကျင်းပနေတဲ့ယူရို2024ဥရောပဖလားဘောလုံးပွဲမှာတော့အင်ရှင်ဂျာမနီအသင်းကပွဲပြီးဂန်နီပါချစ်ပါကိုသွင်းပြီးတော့အုပ်စုပထမနဲ့နောက်တဆင့်ကိုတက်သွားပါတယ်။ဒီနေ့အုပ်စု A နောက်ဆုံးပွဲစဉ်တွေအဖြစ်နဲ့အင်ရှင်ဂျာမနီနဲ့ဆွစ်ဇာလန်နောက်ဟန်ဂရီနဲ့စကော့တလန်တို့ကစားခဲ့ကြပြီးတော့ဖရန်ဖတ်မြို့မှာကစားတဲ့ဂျာမနီနဲ့ဆွစ်ဇာလန်ပွဲမှာတော့တကူးစီသီးဖြစ်သွားပါတယ်။ဒီပွဲမှာဆွစ်ဇာလန်အသင်းက28မိနစ်မှာဂိုးရင်တွင်းခဲ့လို့အင်ရှင်ဂျာမနီအသင်းနောက်ကနေပြီးတော့လိုက်ကစားခဲ့ရတာပါ။ဂျာမနီအတွက်ချီပါဂူးကတော့ပွဲချိန်မိနစ်90ပြည့်ပြီးတော့ဒဏ်ရာရတဲ့အချိန်ပိုမှာဒေါ်မန်တိုက်စစ်မှုဖိုဂရပ်ကခေါင်းတိုက်သွင်းယူခဲ့လို့တစ်ဖက်တကူးစီနဲ့သီးဖြစ်သွားခဲ့ပါတယ်။ဒီနေ့ကစားတဲ့ဟန်ဂရီနဲ့စကော့လန်ပွဲမှာတော့အကျိတ်အနေနဲ့နှစ်သင်းစလုံးဂိုးသွင်းခွင့်နဲ့ပြန်လာရခဲ့ပြီးတော့ပွဲပြီးကန်ဒီဒံယာရအချိန်ပို10မိနစ်မှာဟန်ဂရီဘက်ကသွင်းတဲ့ဂိုးနဲ့ဟန်ဂရီကတကူးကူးမရှိနဲ့အနိုင်ရသွားတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီအုပ်စု A မှာတော့အင်ရှင်ဂျာမနီက2ပွဲ9တပွဲတည်ခုနှစ်မှနဲ့အုပ်စုပထမရပြီးတော့ဆွစ်ဇာလန်ကတပွဲ9နှစ်ပွဲတည်နဲ့အုပ်စုဒုတိယရပြီးနောက်တဆင့်ကိုတက်သွားခဲ့ပါတယ်။ဟန်ဂရီအသင်းကတော့သုံးမှတ်နဲ့အုပ်စုတတိယရပြီးတော့စကော့လန်အသင်းကတမှတ်နဲ့အုပ်စုအဆင့်ကနေပြီးတော့ထွက်လာရပါတယ်ခင်ဗျာ။
ဇွန်လ24ရက်တနင်္လာနေ့မနက်ခင်းထိတ်တက်ရောက်တဲ့တွင်ကိုကိုသားညူကပြပြပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါပါအရင်ဆုံးကတော့ဒီတနင်္သာရီတိုင်းကော့တောင်းခရိုင်ကဒေသခံတွေရာနဲ့ချီထိုင်းနိုင်ငံဘက်ကိုထွက်ပြေးနေရတဲ့သတင်းတင်ပြပေးပါမယ် ထိုင်းမြန်မာနယ်စပ်တနင်္သာရီတိုင်းကော့တောင်ခရိုင်တွေကမာရန်ကျေးရွာမှာရှိတဲ့မာရန်ရဲစခန်းကိုဒေသခံကော့တောင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကစနေနေ့မနက်ပိုင်းတုန်းကဝင်ရောက်ပစ်ခတ်ခဲ့ပြီးတဲ့နောက်နှစ်ဖက်တိုက်ပွဲတွေဖြစ်နေတာမှာဒေသခံ200လောက်ကတော့ထိုင်းနိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။ကော့တောင်ဘက်ကနောက်ဆုံးချင်းတွေကိုတော့ထိုင်းချင်းဆိုင်တနင်္သာရီမဲအီမာကတင်ပြပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်တနင်္သာရီတိုင်းကော့တောင်ခရိုင်ခမောက်ကြီးမြို့နယ်မာရန်ကျေးရွာတဲကမာရန်ရဲစခန်းကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဇွန်လ22ရက်နေ့မနက်ကဝင်ရောက်ပစ်ခတ်ခဲ့တာကြောင့်ရဲကဲစခန်းကစစ်သားနဲ့ရဲတွေကတစ်ဖက်ကော့တောင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကတစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွေကြောင့်မာရန်ကျေးရွာသားတွေဟာထိုင်းနိုင်ငံရနောင်းခရိုင်ထဲကိုထွက်ပြေးသွားကြတယ်ဆိုပြီးဒေသခံတဦးကအခုလိုပြောပါတယ်
ကတော့ပေါကပေါအဆင်ပြေခဲ့တယ်။ဒါကြတဲ့အခါမှာသူတို့ဟိုပါတော့တကယ်ကသူတို့ဝင်တဲ့အခါမှာဒီအင်ဖော်မေးရှင်းကဟိုတချို့ချိလေးလွဲတယ်ဟိုကဲစခန်းကမှစပါပါရဲစခန်းမှာလူအားအားတစ်ချက်ပဲရှိတယ်ဆိုပြီးတော့သူတို့အစားကတည်းကရလို့ဟိုဝေရောက်ပြီးနေတာပေါ့နော်။ဒါဝေရောက်ပြီးနေတဲ့အခါကျမှပဲစပါပါအေအားကသူတို့မြန်မာထုတ်လို့မဟုတ်ပဲနဲ့အေအားညောင်းနေတာရှိတယ်ပေါ့။တုံးချက်ကြိုးလောက်ရှိတယ်လို့ပြောတယ်ခင်ဗျာ။ဒီတိုက်ပွဲအတွင်းမှာသူတို့တိုက်ပွဲဖြစ်တဲ့တော့ဟိုပိတ်ခတ်မှုဖြစ်တာပေါ့နော်။ပိတ်ခတ်မှုဖြစ်တယ်။ဒါပေမဲ့ဒီတိုက်ပွဲအတွင်းမှာသူတို့ဖက်ကနေပေါ်တော့ပကပဖိကန်ဒီလေးမကြီးနဲ့ဟိုပိတ်တယ်လို့လုပ်တယ်ဒါပေမဲ့သူ့မှာလင်းနေလေကဟိုပေါ်ကြားတိတာပေါ့နော်ကြားတိတယ်ဘယ်လိုလဲရှိရှိဖြစ်တယ်ဟိုပိတ်လို့မရတဲ့ခါလေးမျိုးရှိနေနေရှိတယ်ရဲစခန်းကိုကိုပြတဲ့ခါမှာဒီရဲဘော်တရားကကြောက်ပေါ်တယ်ကြားတယ်ပဲဒီတိုက်ပွဲဖြစ်တဲ့အချိန်မှာပဲဒီဒီဘက်ကအကြောင်းမာရန်ကြီးမာရန်ကြီးကဒီဘက်ကအကြောင်းမေယံလောက်ရှိတာပေါ့နော်အော်လိုကထိုက်တဲ့ကိုသူကဟိုထိုက်တဲ့ကိုဆက်ပြီးတယ
်ခပြေးလာတဲ့မြန်မာနိုင်ငံသားတွေကိုတော့ထိုင်းနိုင်ငံဘက်ချမ်းရနောင်းခရိုင်တွေကနမ်ချမ်းမြို့နယ်အမှတ်ငါနန်းတောင်ကျေးရွာသားတွေကကူညီပေးထားပြီးနေရာထိုင်ခင်းစီစဉ်ပေးထားပါတယ်။မာရန်ကျေးရွာသားတွေကတော့တိုက်ပွဲတွေဖြစ်ပြီးအိမ်တွေကိုလည်းလက်နက်ကြီးစံတွေကြားရောက်ပေါက်ကွဲခဲ့တာကြောင့်အသက်အန္တရာယ်တွေကိုစိုးရိမ်ပြီးထိုင်းဘက်ကိုထွက်ပြေးလာရတယ်လို့လည်းဆိုပါတယ်။2021ခုနှစ်မှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကကော့တောင်ခရိုင်ထဲမှာတိုက်ပွဲတွေဖြစ်တိုင်းမှာဒေသခံတွေဟာရာကနန်းနဲ့ထိုင်းဘက်ကိုထွက်ပြေးလာလေးရှိပြီးတိုက်ပွဲတွေငြင်းငြမ်းသွားမှသာနေရာပြန်လေးရှိပါတယ်။အခုလိုမျိုးထွက်ပြေးလာတဲ့စစ်ဘေးဒုက္ခသည်တွေကိုထိုင်းဘက်ကစစ်တပ်နဲ့နယ်မြေအာဏာပိုင်တွေရဲရွာအုပ်ချုပ်ရေးအဖွဲ့တွေကနေရာထိုင်ခင်းစီစဉ်ဆောင်ရွက်ပေးခဲ့တယ်လို့လည်းထိုင်းနိုင်ငံဘက်ကပြောဆိုခဲ့ပါတယ်ရှင်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။ VOA American တိုင်းရဲ့ဇွန်လ24ရက်တနင်္လာနေ့မနက်ခင်း Radio အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ဒီထဲကမှအရင်ဆုံးဒီမိုကရေစီရဲ့ဆွေးနွေးခန်းကိုကြည့်အောင်ပါရှင်။စစ်တပ်ကရိုက်သွင်းထားတဲ့မှားယွင်းတဲ့အထွေးခေါ်တွေနဲ့သတင်းအမှားတွေကိုချိုးဖြတ်ဖို့ပြည်ပအခြေဆိုင် CDM စစ်အရာရှိတွေရဲ့တံပြန်လှုပ်ဆောင်မှုတွေဟာထိရောက်မှုရှိတဲ့အကြောင်း CDM စစ်မှုထမ်းတွေကိုအကူအညီပေးနေတဲ့ပြည်သူ့ဘန်တိုင်းရပ်ဖက်အဖွဲ့ကိုတီထောင်သူမတ်တင်စာရှင်လက်ကြီးကသုံးသပ်ပြောဆိုပါတယ်။အာဏာသိမ်း3နှစ်ကျော်ကာလအတွင်းစစ်တပ်ကနှီးမျိုးစုံနဲ့ထွက်လာတဲ့စစ်သည်အရေးအတွက်ပေါင်း3နှစ်ကျော်အထိရှိနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မတ်တင်စာရှင်လက်ကြီးကိုမတ်အင်ဂျင်နီယာကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
စစ်သားတွေကကျမတို့တော်လိုင်းကြီးမှာပူပေါင်းပါဝင်လာတယ်ဆိုတာတကယ်ကိုကျမတို့အတွက်ဒါကြိုးဆိုရမယ့်ကိစ္စဖြစ်တယ်။နံပါတ်1ကဒီစစ်သားစစ်တပ်ရဲ့အကြောင်းစစ်သားတွေအသိဆုံးဖြစ်တယ်။စစ်တပ်ထဲမှာကျူးလွန်နေတဲ့စစ်တပ်ကကျူးလွန်နေတဲ့ချိုးဖောက်မှုတွေအများကြီးရှိပါတယ်။လူခွင့်ချိုးဖောက်မှုတွေအမျိုးသမီးတွေပေါ်မှာသူတို့ရဲ့ကိုယ်ပိုင်စစ်သားတွေပေါ်မှာအောက်ခြေစစ်သားတွေပေါ်မှာချိုးဖောက်နေရတယ်အများကြီးရှိတယ်။ဒါပေမဲ့ဒီစစ်သားတွေဟာဒီစနစ်ကြီးရဲ့မှာပေါ့နော်ဒီဖက်ဆစ်စနစ်လို့ကျမပြောရင်ဖက်ဆစ်စစ်တပ်လို့ပြောတကယ်ဘယ်စစ်တပ်ထဲမှာလဲဖက်ဆစ်စနစ်ကိုကျင့်သုံးပါတယ်ကျင့်သုံးတဲ့အခါမှာဒီစစ်သားတွေကလည်းဒီစနစ်ကြီးရဲ့တားကောင်ပြန်ဖြစ်တယ်ဒါပေမဲ့သူတို့ကသူတို့ကိုသူတို့တားကောင်လို့ဘယ်တော့မှမမြင်ဘူးသူတို့လက်နက်တက်ဆင်ပေးထားတဲ့အခါမှာဒီလက်နက်ရှိအားနဲ့သူတို့ကသူများကိုပြန်ပြီးတော့သူတို့ကိုကျွလွန်ခံရတဲ့အတိုင်းပြန်ပြီးကျွလွန်ကြတာကျမတို့တွေ့ရတယ်ဒါကသူ့ရဲ့စိတ်ပိုင်းဆိုင်ရာအရာကြည့်မယ်ဆိုရင်သူတို့ဆက်ဆံခံရတဲ့အတိုင်းပြည်သူတွေစီပြန်ဆက်ဆံတာပေါ့နော်သူတို့ရိုက်နှက်ခံရတဲ့အတိုင်းပြည်သူတွေပြန်ရိုက်နှက်တာလေကျွန်တော်တွေ့ရတယ်ဆိုတော့အဲ့ဒါကိုကြည့်ချင်းအဖြစ်အဓိကကတော့စစ်တပ်ထဲမှာပိတ်မိနေတဲ့လူတွေအများကြီးရှိရဲ့အထူးသဖြင့်အတွေးခေါ်အဖြစ်လူအဖြစ်လုံခြုံရေးအဖြစ်အเจ้าရမျိုးစုံနဲ့ပိတ်မိနေကြတယ်ဆိုတော့ဒီလူတွေအဓိကကျွန်တ ျမတို့မြင်တာကတော့ကျမတို့နိုင်ငံရဲ့ပြောင်းလဲကအတွေးခေါ်ကနေစပြောင်းအောင်လူတွေကဘာလို့လို့အတွေးခေါ်ကစတာပေါ့နော်ဒီအတွေးခေါ်ကအာကမောင်းနေတဲ့လုပ်ရည်ဖြစ်တဲ့အတွက်ကြောင့်မလို့အတွေးခေါ်မှန်ဖို့လိုတယ်အဲ့အတွေးခေါ်ကိုလည်းအခုလက်ရှိစစ်တပ်ကပြောနေတဲ့အဲစကားလုံးတွေရှိရဲ့ဘာသာသာသနာလူမျိုးဘာညာပေါ့နော်စတဲ့ဒီသူတို့သုံးတဲ့ propaganda တွေကိုစစ်သားတွေကအလွယ်တကူလက်ခံကြတယ်အဲ့လိုလက်ခံနေဆိုတာသူတို့မှာအခံစဉ်းစားချက်မရှိဘူးအဲ့ဒီစစ်တပ်ကပြောတဲ့စဉ်းစားချက်တွေကိုအစားထိုးနိုင်မဲ့အခြားတော်လှန်ရေးနိုင်ငံရေးလူခွင့်ရေးဒီမိုကရေစီစဉ်းစားချက်တွေကသူတို့စီမရောက်နေတဲ့အခါမှာဒါတွေကိုကျွန်တော်တို့လည်းအစားထိုးလို့မရတဲ့အခါမှာဟိုစစ်တပ်တစ်ခုတည်းသာလင်းသူတို့ရဲ့ကိုယ်ကွယ်ရလို့မြင်သွားကြတယ်အခုဒီစစ်သားတွေကထွက်လာကြတဲ့အခါမှာစစ်တပ်တစ်ခုတည်းမဟုတ်ငါတို့မှာကိုယ်ပိုင်ဘဝရှိတယ်ငါတို့ဒီလူသားဖြစ်တယ်ငါတို့မှာကိုယ်ပိုင်အတွေးခေါ်ရှိတယ်ဆိုရယ်စဉ်းစားချက်ကနေထွက်လာကြတော့အခုလို break ဒီ brainwash လုပ်တဲ့ propaganda တွေပေါ့နော်ဒီ propaganda တွေဒီလိုမျိုးသတင်းတူသတင်းမှားတွေမျိုးစုံကိုစစ်သားတွေကိုယ်တိုင်ကပြန်တန်ပြန်တာအများကြီးတက်ရောက်မှုရှိတယ်လို့ကျွန်တော်မြင်တယ်
အဲ့တော့အခု American အစိုးရကသူတို့အသုံးစရိတ် budget ထဲမှာလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့ကူညီထောက်ပံ့ငွေတန်း100ကျော်ပေါ့လေအဲ့ဒါရှိထားတော့အထူးသဖြင့်ဒီလိုစစ်တပ်ကထွက်လာတဲ့နောက်ဗတ်ပြောင်းလာတဲ့ဒီစစ်သားတွေအတွက်ကိုသူတို့ထောက်ပံ့ခြင်းပါတယ်ဆိုတဲ့ကိစ္စရောဘယ်လိုထိရောက်မှုတွေရှိနိုင်မလဲရှင်
ဆိုတော့အဲ့လိုမျိုး American အစိုးရအနေနဲ့အခုလိုမျိုးတည်တည်ချာချာပေါ့နော် budget ကိုရထားလာတဲ့ကိစ္စကလည်းဒီ American Burma Act နဲ့ပတ်သက်ပြီးတော့လှုံ့ဆော်တိုက်တွန်းကြတဲ့အစုခွဲအသီးသီးရဲ့စူးစမ်းမှုရလက်တစ်ခုပေါ့နော်အဲကျမတို့အဓိကတိုက်တွန်းခဲ့ကြတဲ့အကြောင်းအရာတွေကဘာလဲဆိုတော့ဒီစစ်သားနဲ့ရဲတွေဗတ်ပြောင်းခိုလုံဖို့ဒါမှမဟုတ်အတွေးခေါ်ပြောင်းလဲဖို့အတွက်ထောက်ပံ့တာကကျမတို့နိုင်ငံအပြောင်းလဲအတွက်ညံဆုံးသောအလွယ်ကူဆုံးသောနိုင်ငံရေးအပြောင်းလဲကိုဖြစ်စေနိုင်တယ်အထူးသဖြင့်သွေးမြေကျမှုအနည်းဆုံးနိုင်ငံရေးလှုပ်ရှားမှုတစ်ခုဖြစ်လာမယ်နောက်တစ်ခုကအကြမ်းမဖက်နိုင်ငံရေးအန်တုလုပ်ငန်းတစ်ခုဖြစ်လာမယ်။နောက်တစ်ခုကရေရှည်တည်တံ့တဲ့နိုင်ငံရေးအပြောင်းအလဲကိုစောင့်ကျဉ်းနိုင်တဲ့အပြောင်းအလဲအစဦးဖြစ်လာလိမ့်မယ်ပေါ့နော်။ဒါဖြစ်လို့ဆိုတော့ကျွန်တော်တို့ဒီလက်ရှိမြန်မာပြည်ရဲ့တမိုင်းချောင်းမှာဖြစ်ခဲ့တဲ့ပြဿနာတွေအားလုံးပြန်ကြည့်ရင်ပြဿနာရဲ့အရင်းမြစ်နဲ့တည်ရခံကဒီစစ်အုပ်စုပဲဖြစ်နေခဲ့တယ်။ဆိုတော့ဒီစစ်အုပ်စုထဲမှာကျင်လည်နေတဲ့သူတို့ရဲ့မျိုးဆက်တွေပဲဖြစ်စေသူတို့စစ်သားတွေကိုယ်တိုင်ကသူတို့လုပ်ရည်တွေသူတို့ပြန်မြင်ပြီးတော့အဲ့လုပ်ရည်တွေပြင်ဆင်ဖို့ကြိုးစားတာသူတို့ရဲ့ institution ပေါ့ဒီစစ်တပ်ရဲ့လုပ်ပုံကိုင်ပုံစဉ်းစားပုံတွေးခေါ်ပုံတွေပြောင်းလဲဖို့ကြိုးစားတာဒီရေရှည်ပြောင်းလဲအတွက်အထောက်အကူဖြစ်မယ်။တကယ်ပြောင်းလဲရတော့ပြည်သူတွေစီကလာရမှာပေါ့နော်။ညီပြင်းကပြည်သူတွေရဲ့ခွန်အားနဲ့တတိယလာမယ်။သို့တော့ဒီစစ်တပ်ဘက်ကနေမှပြည်သူတွေပေါ်မှာအမုန်းတရားနဲ့ရန်ညှိုးနဲ့ရန်လိုမှုတွေမရှိနေဘူးဆိုရင်ကျွန်တော်တို့အပြောင်းလဲကပိုမြန်မယ်။အဲ့လိုလုပ်ဖို့အတွက်အဓိကတာဝန်ရှိတာကတော့စစ်သားတွေကိုယ်တိုင်ပဲဖြစ်တယ်။သူတို့ institution စစ်တပ် institution အပြောင်းလဲကိုသူတို့ကိုယ်တိုင်ပဲလုပ်ရမှာဖြစ်တယ်။ဒီအတွက်ကြောင့်မလို့အခုထွက်လာကြတဲ့ဗတ်ပြောင်းခုံလုံးကြတဲ့စစ်သားတွေမှာလည်းသူတို့ institution ကိုသူတို့မြင်ကျင်တဲ့အမြင်တွေသဘောအိမ်မက်တွေရှိရယ်ဘလို့ဖြစ်စေချင်တာတွေရှိရယ်ဒါတွေကိုကျမတို့ကအသိပညာညှင့်တင်တာရယ်သူတို့ကတဆင့်မှာပေါ့နော်သတင်းစကားကိုစစ်တပ်ဘက်ကိုပြန်ပြီးတော့ပေးခြင်းအဖြစ်တကယ်အပြောင်းလဲစီကိုကျမတို့သွားနိုင်မယ်လို့ယူဆရတယ်ပေါ့နော်ဒါကြောင့်မလို့ဒီလှုပ်ရှားမှုပေါ့ defection လှုပ်ရှားမှုဖြစ်စေနောက်နိုင်ငံရေးအန်တုလှုပ်ရှားမှုဖြစ်စေအားလုံးကြုံကိုက်မီကန့်ကြုံမီလက်ရှိ civil disobedience movement ကျမတို့ပြောတဲ့နိုင်ငံရေးအာဏာဖီဆန်တဲ့ CDM movement မှာလည်းအစိပ်ပိုင်းအနေနဲ့ဒါပါဝင်ပြီးအခုချိန်ထိကိုယနေ့အချိန်ထိကိုဒီစစ်သားတွေဗကူပြောင်းလာတာမရက်တန့်သေးဘူးစစ်သားတွေထွက်ပြေးတင်းရှောင်တာဒီမတက်ဖို့ပေါ့နော်ပြည်သူမတက်ဖို့ဆုံးဖြတ်တဲ့စစ်သားတွေဆက်ရှိနေဆဲဖြစ်တယ်ပြီးရင်surrender လို့ပြောတဲ့ဒီလက်နက်ချအလင်းဝင်တဲ့စစ်သားတွေလည်းရှိလာနေပြီဒီလိုလုပ်ရတဲ့ကိုကျမတို့ပြည်သူတွေနဲ့နိုင်ငံအင်အားစုတွေကအားပေးမြှင့်တင်ခြင်းအပြင်တကယ်အပြောင်းလဲအတွက်ပေါ့ကျမတို့အတွက်ဒါခွင့်လန်းတစ်ခုရလာမယ်ပေါ့နော
်အဲ့တော့ခုဒီဗတ်ပြောင်းခုလုံလာတဲ့ဒီစစ်သားတွေနဲ့ပတ်သက်ပြီးတော့ဒီ NUG လိုအမျိုးသားညီညွတ်ရေးအစိုးရကကူညီတဲ့အပိုင်းတွေရောထိရောက်မှုတွေရှိတယ်လို့မြင်လားရှင
်ဆိုတော့ NUG ကတော့ဒါကတော့ဒီကျမတို့စစ်သားတွေဘက်ကအမြင်နဲ့ကျမတို့အဖွဲ့အစည်းတွေဒါ independent ပေါ့နော်အမိကိုကင်းလွတ်လပ်တဲ့အစုအဖွဲ့အနေနဲ့ကျမတို့ပြည်သူ့ဘန်းနိုင်အနေနဲ့မြင်တာကတော့ NUG ရဲ့အာယုံဆိုင်မှုပေါ့နော် defection movement လှုပ်ရှားမှုမှာအာယုံဆိုင်မှုကအားနည်းလာခဲ့တယ်။2022မှာဆိုရင်ဒီပြည်သူ့ရင်ခွင်လှုပ်ရှားမှုတွေကရော့ကျသွားခဲ့တယ်ပေါ့နော်လှုပ်ရှားမှုတွေရော့ကျသွားခဲ့တယ်ပြီးရင်ဒီစစ်သားတွေကိုနောက်ပိုင်းမှာထွက်လာတဲ့စစ်သားတွေကိုလက်မခံတော့ဘူးဆိုရယ်စဉ်းစားချက်တွေလက်မခံတင်တော့ဘူးဆိုရယ်တောင်းဆိုတိုက်တွန်းချက်တွေပေါ့ဒါတွေကလည်းများလာတယ်ပြည်သူတွေဘက်မှာလည်းနာကျင်မှုနဲ့မုန်းတိမ်မှုများလာတဲ့အခါမှာဒီလှုပ်ရှားမှုကတော်တော်လေးကိုအာရော့သွားခဲ့တယ်ပေါ့နော်အာရုံသွားခဲ့တယ်အခုချိန်မှာတော့ဒီ operation 1027ဒီကျမတို့ဒီ operation 1027နောက်ဆက်တွဲမှာဆိုရင်စစ်သားတွေအများကြီးလက်နက်ချလာတယ်ပြီးရင်မိသားစုတွေနောက်ဒီတရင်တစ်ခုလုံး လက်နဲ့ချတဲ့ဖြစ်ရည်တွေပေါ့ဒါတွေပြောဖြစ်လာတဲ့အခါမှာပြည်သူတွေကြားထဲမှာစိတ်ဝင်စားမှုအများကြီးပြန်တိုးတက်လာတယ်ပြီးရင် conscript လို့ပြောတဲ့ဒီစစ်မှုရဲမနေရဥပဒေမှာဆိုရင်စစ်သားတွေကကိုနဲ့ဒန်းလူဟိုလက်ဖက်ရည်တောက်ခဲ့တဲ့လူငယ်တွေကနောက်တနေ့မှာစစ်သားတွေဖြစ်သွားနိုင်တယ်ဆိုတော့စဉ်းစားချက်တွေကပြည်သူတွေမှာရောက်လာတဲ့အခါကျတော့စစ်သားတွေဆိုတာကဘယ်သူမှဆိုဖြစ်နိုင်နေပါလားဆိုတဲ့စဉ်းစားချက်ပေါ့နော်ကျမတို့အင်တာဗျူးတွေအရာတွေ့ရှိကြရဆိုရင်တချို့သောစစ်သားတွေအခုမှထွက်လာကြတယ်။အဲထွက်လာတဲ့စစ်သားတွေကိုကျမတို့ကဟာအခုမှထွက်လာရသလားလို့မေးလိုက်ရင်တော့မှသူတို့ကဘယ်ချိန်ကစစ်သားစဖြစ်တာလဲဆိုပြီးခဲ့တဲ့နှစ်နှစ်ကမှစစ်သားစဖြစ်တယ်။ဆန္ဒပြရင်တပိမောင်ရင်နဲ့ဖမ်းခံရတယ်။ထောင်ထဲမှာမေးတယ်အသက်ခံမလားစစ်တပ်ထဲဝင်မလား။အဲ့လိုမေးခံရတယ်။မေးခံရတော့သူတို့စစ်တပ်ထဲဝင်မယ်ပဲရွေးချယ်လိုက်ရတယ်။ဒါပေမဲ့ကျမတို့အပြည်သူဘက်ကအမြင်ကြတော့ဒီကောင်ကစစ်သားပဲစစ်ခွေးပဲ။အဲ့လိုအမြင်နဲ့ပဲကျမတို့ဆက်ဆံတယ်။တကယ်တကယ်ကအဲ့လောက်black and white အဖြူမဲမဟုတ်နေဘူးပေါ့နော်အခုလက်ရှိစစ်သားတွေထဲမှာလည်းကျမတို့ရဲ့မောင်နှမတွေကျမတို့ရဲ့ဆွေမျိုးတွေပါလာနိုင်တယ်ဆိုတော့အခုကိုဒီစစ်မှုထမ်းဥပဒေနဲ့ဆိုပိုတော်မှဆိုးလဲကျမတို့ကကျမတို့ရဲ့တငယ်ချင်းတွေမိဆွေတွေလည်းဖြစ်သွားနိုင်တယ်ဆိုတော့ဒီလိုလူတွေကိုကျမတို့ဘယ်လိုကူညီခဲ့စေမလဲဆိုစဉ်းစားချက်တွေကတော့တွားရမှာပေါ့နော်အခုပြောရမယ်ဆိုအန်ယူဂျီအနေနဲ့အခုချိန်မှာတော့ပို့ပြီးတော့ဒီစစ်မှုထမ်းမနေရဥပဒေဖြစ်လာတဲ့အခါမှာဒီပေါ်မှာအယုံဆိုင်မှုပို့ဖြစ်လာတော့တွေ့ရပါတယ်ဒါပေမဲ့ကျမတို့အနေနဲ့ကတော့ဒီအန်ယူဂျီအစိုးရကဒါဟုအယုံဆိုင်ပြီးတော့ဒီထိရောက်တဲ့လှုပ်ရှားမှုအနေနဲ့ဒါအင်တိုင်းအားတိုင်းလှုပ်ဆောင်တဲ့နယ်ဆိုတော့အကြံပြုထားတယ်
ဟုတ်နောက်ဆုံးကတော့အခုမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်ပြစ်ဒဏ်ကကင်းလို့ခွင့်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့အခုအဲဒီလူခွင့်ရေးဖွဲ့တွေရောနော်ဒါမရှင်လွဲတို့မတင်စာရှင်လဲယူတို့ဖွဲ့တွေကိုယ်တိုင်ကလည်းဒီမြန်မာနိုင်ငံမှာပြစ်ဒဏ်ကခွင့်လို့ပြစ်ဒဏ်ကကင်းလို့ခွင့်ဆိုတာမရှိရဘူးဆိုတော့အဲဒီလှုပ်ရှားမှုမျိုးတွေပေါ့နော်အဲ့လိုလုပ်နေတဲ့ခါကျတော့အခုဆိုလို့ရှိရင်ဒီပပောင်းခုံလုံလာတဲ့ဒီစစ်သားတွေထဲမှာလေဒီလိုမျိုးအရင်ကတစ်ချိန်လူခွင့်ရေးချိုးဖောက်မှုတွေမှာစစ်တပ်ထဲမှာသူတို့ပါဝင်ပတ်သက်ခဲ့တာသူတို့ ਨੇ ပတ်သက်ပြီးတော့ရှိခဲ့တာမျိုးဆိုလို့ရှိရင်ဒီစစ်သားတွေပေါ်မှာရောဒီပြစ်ဒဏ်ကကင်းလွတ်ခွင့်ဆိုတဲ့အချက်ကသွားပြီးတော့ဘလို့တက်ရောက်မျိုးတွေရှိနေမလဲရှင
်။ပြစ်ဒဏ်ကင်းလွတ်ခွင့်ပဲပြောပြောလူခွင့်ရေးဒီမိုကရေစီပဲပြောပြောနောက်တရားမျှတမှုပေါ့နော် Justice and Accountability တာဝန်ယူမှုတာဝန်ခံမှုပဲပြောဒီစကားတွေပြောလိုက်ရင်ဘယ်လူသားကမှချွင်းချက်မဟုတ်ဘယ်အစုအဖွဲ့မှချွင်းချက်မဟုတ်မဟုတ်တော့ကျမတို့ကတိတိုင်ကင်းလို့ခွင့်ကိုအဆုံးသတ်ရမယ်လို့ဒီတော်လိုင်းကကြွေးကြော်ထားရဲဆိုရင်ဘယ်လိုပုံကိုပဲဖြစ်နေပါစေဘယ်လိုအစိုးရပဲဖြစ်နေပါစေဘယ်လိုအစုအဖွဲ့ပဲဖြစ်နေပါစေတိတိုင်ကျူးလွန်ခဲ့ရင်ကျူးလွန်ခဲ့တဲ့အတိုင်းပြန်ပေးဆက်ရမယ်ဆိုတော့မူနဲ့ပဲသွားတာဖြစ်တယ်ပေါ့အဲ့တော့စစ်သားရဲတွေလည်းချွင်းချက်မဟုတ်ပါဘူးအရက်သားတွေဆိုလည်းဘလောက်ပဲကောင်းရကောင်းကျုံအခုပဲလုံနေအရင်ကလုပ်ခဲ့တဲ့ပြစ်မှုတွေအတွက်ပြန်ပြီးတော့ပေးဆက်ရမှာဖြစ်တယ်။ဒါပေမဲ့အဲ့ပေးဆက်တဲ့အခါမှာကျမတို့ဒါအခုဆိုရင်ဒီ NUCC ပေါ့အမျိုးသားညညရဲ့တာဝန်ခံကောင်စီအရဆိုရင်ပြီးခဲ့တဲ့ဒီဇင်ဘာလမှာဒီ transitional justice နဲ့ပတ်သက်တဲ့မူဝါဒတွေစတင်ထုတ်ပြန်ထားတယ်။အဲ့ transitional justice မူဝါဒတွေမှာအခြေခံစံနှုန်းတွေတန်ဖိုးရရှိတယ်။ကျမတို့နိုင်ငံမှာတစ်ခါမှမရှိခဲ့ဘူးတော့ဒီလိုစဉ်းစားချက်တွေနဲ့ဒီလိုမူဝါဒတွေထုတ်ပြန်လာနိုင်တာဖြစ်တယ်။ဒါတော့ရေရှည်သွားရမှာဖြစ်တယ်။အဲ့တော့အခုလက်ရှိစစ်သားတွေကူးပြောင်းလာတဲ့အခါမှာဒီစစ်သားတွေထဲမှာရောတည်တံ့ကျွလွန်နေလို့မရှိနိုင်ဘူးလား။ရှိနိုင်တယ်ရှိကိုရှိရှိရလို့လဲကျမတို့ဒီစစ်သားတွေကိုလက်ခံတဲ့အခါမှာအဖွဲ့အစည်းအသီးသီးကနောက်ခံ background တွေ check လုပ်တယ် verify လုပ်တယ်အရန်ဆိုးဝါးပြင်းထန်တဲ့လုပ်ရတဲ့လုပ်ဆောင်ခဲ့တဲ့တက်မတွေတရင်တွေကနေကူးပြောင်းလာတဲ့လူတွေဆိုရင်ဒါသူတို့ကိုဒါထိမ့်သိမ်းတာတွေသူတို့ရဲ့နောက်ခံ background တွေကိုဒါစစ်ဆေးတာတွေဒါတွေလုပ်ကြရဲပေါ့နော်ဆိုတော့ပုံစံမျိုးစုံတွေတော့စစ်ဆေးနေကြတယ်သို့တော့စနစ်တကျလုပ်နိုင်တာကတော့တော်လည်းအလွန်ကာလတော့ဒီသေချာပေါ့ infrastructure တွေရှိတဲ့အခါမှာတရားရုံးတွေဘာတွေနဲ့ကျွန်တော်တို့သွားရမှာဖြစ်တယ်ဆိုတော့အဲ့ဒီလမ်းကြောင်းကတော့ကျွန်တော်တို့ဘယ်တော့မှသွေးဖယ်လို့မရအောင်ဒီတရားမျှတမှုသွားတဲ့လမ်းကြောင်းမှာဆိုရင်ပြီးခဲ့တဲ့ပြစ်မှုတွေကိုကျမတို့ကဟိုရှော့ပေးလိုက်တယ်ဆိုတာမရှိဘူးအဲ့လိုကဲပြီးရှော့ပေးတဲ့ဖြစ်ရည်ဒီဖြစ်ခဲ့တယ်ဆိုရင်တော့မှစနစ်တကျဥပဒေနဲ့အညီဖြစ်ရမယ်အဲ့ဥပဒေကဘာဖြစ်မလဲဆိုကျမတို့အခြားနိုင်ငံတွေမှာလည်းရှိရပါတော့စစ်သားတွေကသူတို့မှားခဲ့ပါတယ်ဆိုဝန်ခံတယ်ပြည်သူကိုဝန်ချတောင်းမယ်နဲ့ဒီလိုဖြစ်ရည်အပြင်လက်ရှိတော်လှန်ရေးမှာတနည်းတစ်ပုံနဲ့ပါဝင်ဆောင်ရွက်တယ်ဥပမာလက်ရှိတော်လှန်ရေးအားကောင်းအောင်ဟို ICC ICJ ကမ္ဘာခုံရုံးနေမှာတက်တည်တွေစုနေရာကြီးရှိရတယ်ဒပိုင်ဂျပန်ဒီလိုမျိုးအစုအဖွဲ့အသီးသီးကနေလူခွင့်ချိုးဖောက်မှုမှတ်တမ်းတွေကိုပြုစုနေတဲ့အခါမှာဒီစစ်သားတွေကပါဝင်ဆောင်ရွက်တာပါဝင်ပြီးတော့အားဖြည့်တာဒီလိုလုပ်ရည်တွေလုပ်ချင်းအားဖြည့်လဲသူတို့လုပ်ခဲ့တဲ့လုပ်ရည်တွေကိုပြန်ပြီးတော့ဒါဖာတင်းဖို့စူးစမ်းလို့ရတယ်ဆိုတော့ဒီလုပ်ရည်တွေလုပ်ထားခြင်းအားဖြင့်တစ်ချိန်မှာဒီလိုမျိုးကျွန်တော်တရားရုံးတွေပေါ်လာတဲ့အခါမှာအဲ့တရားရုံးတွေမှာသူတို့အယူခံရှောက်လို့ရတယ်ကျွန်တော်ကတော့ဒီလိုပါဝင်ခဲ့ပါတယ်ကျွန်တော်မှားခဲ့ပါတယ်ဆိုတော့ဒီလိုနည်းရင်းနဲ့ပေါ့နော်ဒါကတော့ဒါဥပမာပေးတာပေါ့ဆိုတော့အဲ့လိုမျိုးစနစ်တကျနီးလန်းနေရတော့ကျွန်တော်တို့အခုချိန်ထိဟိုဥပဒေတွေမူတွေရေးဆွဲနေစေဖြစ်ပါတယ်မပြောချင်တာကတော့စစ်သားတွေဘက်ကူးပြောင်းလာပြီဆိုရင်ဘက်ကူးပြောင်းနေဆိုတာကသူကတစ်ဖက်ကတက်ဖြတ်နေမှုမကြိုက်တာမတရားမှုမကြိုက်လို့တရားမျှတမှုဘက်ကိုကူးလာတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ ਨੇ လမ်းကြောင်းဟို တောင်းနဲ့မြောက်အဲ့လိုမျိုး opposite ဖြစ်နေလို့ကျွန်မမထင်ဘူးလမ်းကြောင်းတူတယ်လမ်းကြောင်းတူတယ်တိုးတော့ကျွန်မတို့ဒီလမ်းကြောင်းတူဘယ်လိုသွားမလဲယုံကြည်မှုရှိရှင်ဘယ်လိုသွားမလဲဆိုရင်မူတွေအမ်ဥပဒေရတော့ကျွန်တော်ပြုစုဖို့လိုနေသေးတယ်ဒါပေမဲ့စစ်သားတွေကလည်းသူတို့လည်းတရားမျှတမှုကိုလိုချင်တဲ့လူတွေလို့ကျွန်တော်ယုံကြည်ပါတယ်ဒါကြောင့်မို့လဲသူတို့ကဘက်ကူပြောင်းလာကြတယ်ပြည်သူတွေနဲ့အတူရက်တီလာကြတယ်ဆိုတော့တရားမျှတမှုကိုလိုချင်တဲ့သူချင်းချင်းပေါ့နော်ပြည်သူတွေလည်းလိုချင်တယ်ဆိုတော့လမ်းကြောင်းမှန်ပေါ်မှာစနစ်တကျနဲ့တွားမှုလို့လည်းအားလုံးပူးပေါင်းပါမှုလို့လည်းပေါ့နော်ဒီဟာကတော့လက်ရှိကျွန်တော်အဖွဲ့အစည်းအနေနဲ့ချမှတ်ထားတဲ့ဒီစစ်သားချက်ဒီစစ်သားချက်နဲ့ကျွန်တော်တွားပါတယ်ชาวภัยซีนี่มาแล้วดูสร้างจัดนี่ปูพี่แป่นน้าเลยละออลักษณ์ละออตัวญาติอโพกีซีลุกขึ้นมาดิ
โอเคแมทเทสชั่นเนี่ยเจซุญาติติมาได้อะคือโลเฉิงไปพี่แล้วเมโกนี่ก็ผีจ้าไปแล้วเจซุติมาได้ครับ
โอเคเจซุติมาได้ชาวผีจ้าไปแล้ว
ครับแม่ฉันน่ะไอ้ปัสเซนดิเซปไปนี่แหละดิโมคราซีเยอ่ะสุนีกันมาရှင်အခုဆက်ပြီးတော့ဒီကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုလည်းအလှည့်ပေးချင်ပါတယ်2025ခုနှစ်မှာရွေးကောက်ပွဲလုပ်မယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဇွန်လ15ရက်နေ့ကပြောကြားခဲ့ပါတယ်လက်ရှိအခြေအနေမှာရွေးကောက်ပွဲလုပ်လို့ရနိုင်ပါမလားရွေးကောက်ပွဲရောလုပ်သင့်ပါရဲ့လားစစ်ကောင်စီဟာဘယ်လိုရည်ချက်တွေနဲ့ရွေးကောက်ပွဲလုပ်မှာပါလဲဒီလိုကြောက်ရွံ့တွေကိုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင့်မရှင်ပြည်သွင်းနိုင်ကတင်ပြထားပါရဲ့ရှင်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနီစစ်ကောင်စီရဲ့2025ရွေးကောက်ပွဲဘာလဲဘယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါ2025မှာရွေးကောက်ပွဲလုပ်မယ်လို့စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြီးခဲ့တဲ့ဇွန်လ15ရက်နေ့ကမိထီလာမြို့မှာပြောကြားခဲ့ပါတယ်ဒီအတွက်လာမယ့်အောက်တိုဘာလထဲမှာတကောင်စီရင်စကောက်ပြီးလာမယ့်နှစ်အတွင်းမှာလွတ်လပ်ပြီးတရားမျှတတဲ့ပါတီစုံဒီမိုကရေစီရွေးကောက်ပွဲကျင်းပနိုင်ရေးပြင်ဆင်ဆောင်ရွက်နေတယ်လို့စစ်ကောင်စီကောင်းဆောင်ကဆိုပါတယ်စစ်ကောင်စီကောင်းဆောင်ဟာရွေးကောက်ပွဲနဲ့ပတ်သက်ပြီးပထမဆုံးအကြိမ်တိတိကျကျပြောကြားတာလည်းဖြစ်ပါတယ်ဒီအရင်ကလည်းမင်းအောင်လှိုင်ဟာရွေးကောက်ပွဲနဲ့ပတ်သက်ပြီးပြောကြားခဲ့တာတွေရှိပါတယ်ရွေးကောက်ပွဲကိုတနိုင်ငံလုံးအကြအလတ်မရှိကျင်းပမယ်စစ်ကောင်စီထိန်းချုပ်နယ်မြေတွေမှာအပိုင်းလိုက်ကျင်းပမယ်စသဖြင့်မရေမယာမတိပကြပြောကြားခဲ့တာတွေရှိပါတယ်ဒီဒီကြိမ်မှာတော့2025မှာရွေးကောက်ပွဲလုပ်မယ်လို့တိတိကျကျထုတ်ဖော်ပြောဆိုလိုက်ပါပြီစစ်ကောင်စီဟာတကယ်ပဲရွေးကောက်ပွဲလုပ်မှာလားလက်ရှိအခြေအနေမှာရွေးကောက်ပွဲလုပ်လို့ရရနိုင်ပါမလားလက်ရှိအခြေအနေမှာရွေးကောက်ပွဲရလုပ်တင်ပါရဲ့လားဘယ်လိုရည်ရွယ်ချက်တွေနဲ့များရွေးကောက်ပွဲကိုလုပ်မှာပါလဲမေကွန်းတွေကတော့တတိတန်းကြီးလို့ဆိုရမှာပါ။တေချာတာကတော့တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲလုပ်လို့ဘယ်လိုမှရနိုင်စရာဖြစ်နိုင်စရာမရှိဘူးလို့ပဲသဘောထားရှိကြမှာပါ။ကရင်နီ၊ကချင်၊ချင်း၊ရခိုင်၊ကရင်၊ရှမ်းပြည်နယ်မြောက်ပိုင်းစတဲ့ပြည်နယ်တွေမှာနယ်မြေအများစုကိုတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့တော်လှန်ရေးအင်အားစုတွေကသိမ်းပိုက်ထိန်းချုပ်ထားကြတာပါ။အဲ့ဒီဒေသတွေမှာစစ်ကောင်စီအနေနဲ့ဘယ်လိုမှရွေးကောက်ပွဲလုပ်လို့မရနိုင်ပါဘူး။ဒါအပြင်စကိုင်းမကွေးပကိုးမွန်နဲ့တနင်္သာရီဒေသတွေမှာလည်းတိုက်ပွဲတွေအဆက်မပြတ်ဖြစ်နေပြီးအေးချမ်းမှုမရှိသလိုလုံခြုံမှုလည်းမရှိပါဘူး SACM လို့ခေါ်တဲ့ Special Advisory Council for Myanmar ရဲ့ထုတ်ပြန်ချက်တွေကိုလေ့လာကြည့်ရအောင်ပါ SACM က Effective Control in Myanmar 2024 Update ဆိုတဲ့ခေါင်းစဉ်နဲ့အစိုးရခန်းစားတစ်စောင်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီအစည်းအဝေးခန်းစားမှာစစ်ကောင်စီဟာနိုင်ငံရဲ့နယ်မြေ14ရာခိုင်နှုန်းကိုသာအပြည့်အဝထိန်းချုပ်ထားနိုင်ပြီးတိုင်းဒေသလက်နက်ကိုင်အင်အားစုများနဲ့တော်လှန်ရေးအင်အားစုများကနိုင်ငံရဲ့34ရာခိုင်နှုန်းကိုအပြည့်အဝဒါမှမဟုတ်90ရာခိုင်နှုန်းထိန်းချုပ်ထားစိုးမိုးထားတယ်လို့ဖော်ပြထားတာတွေ့ရပါတယ် ISP မြန်မာရဲ့လက်နက်ကိုင်ပဋိပက္ခနဲ့ပြင်းထန်တက်ရောက်မှုအခြေအနေဖော်ပြချက်မှာလဲနိုင်ငံတော်လက်နက်ကိုင်ပဋိပက္ခနဲ့ပြည်သူဝန်ဆောင်မှုလုပ်ငန်းတွေရပ်ဆိုင်းနေတဲ့အနေအထားကိုဖော်ပြထားပါတယ်2024 AB လအထိမြို့နယ်ပေါင်း330ရှိတဲ့အနေနဲ့မြို့နယ်ပေါင်း233မြို့နယ်မှာတိုက်ပွဲတွေဖြစ်ခဲ့တယ်ဒါဟာနိုင်ငံတော်ကမြို့နယ်တွေအနေနဲ့87ရာခိုင်နှုန်းသောမြို့နယ်တွေမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတာကိုဖော်ပြပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း သုံးနှစ်တာကာလအတွင်းမှာနိုင်ငံနှက်မှာတိုက်ပွဲပေါင်း 14,000 ကျော်ဖြစ်ပွားခဲ့တယ်။မြို့ပေါင်း53မြို့ကိုတော်လိုင်းအင်အားစုတွေကသိမ်းပိုက်ထားတယ်။2024မေလအထိပြည်သူဝန်ဆောင်မှုအကြက်တဲတနည်းအားဖြင့်စစ်ကောင်စီအုပ်ချုပ်ရေးရပ်ဆိုင်းထားတဲ့မြို့နယ်100အထိရှိနေတယ်။ဒါအပြင်လုံခြုံရေးအကြက်တဲမြင့်မားနေတဲ့မြို့နယ်က161မြို့နယ်ရာဂိုင်နှုံးအဖြစ်မြို့နယ်တွေရဲ့49ရာဂိုင်နှုံးဟာလုံခြုံမှုမရှိဘူးလို့ ISP မြန်မာရဲ့လေလာတွေ့ရှိချက်တွေကဖော်ပြနေပါတယ်။ကမ္ဘာပံဖော်ပြချက်တွေကလည်းစစ်ကောင်စီလက်အောက်လက်ရှိမြန်မာစီးပွားရေးအခြေအနေကိုဖော်ပြနေပါတယ်။ပြည်ပကနဲ့မတိမ်ငြိမ်မှုတွေကြောင့်မြန်မာလူ့ဦးရဲ့32ရာဂိုင်နှုံးဖြစ်တဲ့လူ့ဦးရေ18တန်းဟာဆင်းရဲတွေနဲ့ကြာရောက်သွားကပြည်ပကတွေငွေကြေးဖောင်းပွားမှုနဲ့အလုံးလက်မဲ့နှုံမြင့်တက်မှုတွေကြောင့်စီရင်မွေးတွေမှုနှုံးဟာဆက်လက်မြင့်တက်နေမယ်လို့ကမ္ဘာပံရဲ့ဂျွန်လာဆန်နီယန်နေကထုတ်ပြန်တဲ့မြန်မာစီးပွားရေးစောင့်ကြည့်အစီရင်ခံစာမှာဖော်ပြထားတာတွေ့ရပါတယ် SACM နဲ့ ISP မြန်မာရဲ့ထုတ်ပြန်ချက်လေ့လာချက်တွေကမ္ဘာပံစီရင်ခံစာနဲ့ကုလသမဂ္ဂထုတ်ပြန်ချက်တွေကိုကြည့်ရင်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေဟာရွေးကောက်ပွဲတစ်ခုလုပ်ဖို့ဖြစ်နိုင်စရာမရှိပါဘူးရွေးကောက်ပွဲတစ်ခုလုပ်ဖို့မသင့်ဘူးဆိုတာကိုတွေ့ကြရမှာပါဒါဆိုဘာကြောင့်စစ်ကောင်စီကဒီလိုအခြေအနေမှာရွေးကောက်ပွဲလုပ်ချင်ရတာပါလေနိုင်ငံရေးစောင့်ကြည့်လေ့လာသူတချို့ကတော့စစ်ကောင်စီအနေနဲ့လုံလုံလည်လည်မှီကိုအားထားနေရတဲ့အိမ်နီးချင်းအင်အားကြီးတရုတ်နိုင်ငံရဲ့ဖိအားကြောင့်ဖြစ်နိုင်တယ်လို့ယူဆကြပါတယ်တရုတ်ရဲ့သဘောထားကဒေါ်အောင်ဆန်းစုကြည်ကိုပြန်လွတ်တွေးဆောင်ဆွေးနွေးရေးလုပ်ရွေးကောက်ပွဲသစ်ကျင်းပဆိုတဲ့သဘောထားရှိတယ်လို့ဆိုကြပါတယ်တရုတ်နိုင်ငံဟာအခြားနိုင်ငံများနဲ့မတူတဲ့ရည်တည်ချက်ရှိပြီးရွေးကောက်ပွဲသစ်သည်သာမြန်မာနိုင်ငံရေးနဲ့စီရေးအချက်အတဲမှတခုရီးသောထွက်ပေါက်လို့ရှုမြင်တဲ့အကြောင်းနီကီအေးရှားမှာယွန်ဆန်းရေးသားတဲ့ရှေ့မတိုးနောက်မဆုတ်တာပဋိပက္ခအခြေအနေရဲ့အကောင်းဆုံးထွက်ပေါက်ဟာရွေးကောက်ပွဲသစ်ဖြစ်ဟန်ရှိတယ်ဆိုတဲ့ဆောင်းပါးမှာရေးသားထားတာတွေ့ရပါတယ်စစ်ကောင်စီက2025မှာရွေးကောက်ပွဲလုပ်မယ်ဆိုပေမဲ့မြန်မာပြည်သူတွေကတော့ယင်မခုံကြပါဘူးမြန်မာပြည်သူလူထုရဲ့ဆုံးဖြတ်ချက်ကပြတ်သားပါတယ်စစ်တပ်ကြီးစိုးချေလေတဲ့စေအုပ်ချုပ်ရေးအောက်ကလုံးဝလွတ်မြောက်ရေးပါတနည်းအားဖြင့်ဆီယနာချင်းစနစ်ချုပ်ငင်းကြီးဟာတိုင်းရင်းသားပြည်သူတွေဆင်နွှဲနေတဲ့ຫນွေဦးတော်လန်ကြီးရဲ့အန်တီမတ်ကြီးမှန်းချက်ဖြစ်ပါတယ်အလားတူပါပဲစစ်ကောင်စီရဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးခုချိန်ထိတော့အာဆီယံအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းရဲ့အလေးနဲ့အထတုံ့ပြန်တန်ကိုမကြားရသေးပါဘူးရခိုင်ဦးဆောင်ပါတီခေါင်းဆောင်ဒေါက်တာအေးမောင်ကတော့လာမယ့်နှစ်မှာပြုလုပ်မဲ့ရွေးကောက်ပွဲဟာစိန်ခေါ်မှုတွေများမဲ့ရွေးကောက်ပွဲဖြစ်တယ်။ဘယ်လောက်ထိလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မလဲ။တနှစ်ကျော်ကျော်အချိန်အတွင်းမှာတိုင်းပြည်ကိုတည်ငြိမ်အောင်လုပ်နိုင်မလားဆိုတာကတော့စစ်ကောင်စီဥက္ကဋ္ဌရဲ့စွမ်းဆောင်ရည်ပေါ်မှာမူတည်တယ်လို့ VOA ကိုပြောကြားခဲ့ပါတယ်။ပြည်သူပါတီကဦးကျော်လင်းကလည်းရွေးကောက်ပွဲတကယ်လုပ်မယ်ဆိုရင်အခက်အခဲတွေစိန်ခေါ်မှုတွေရှိပါတယ်။ပြည်သူပါတီအနေနဲ့ကတော့ရွေးကောက်ပွဲဆိုတာမဖြစ်မနေဖြတ်ကျော်ရမယ်မှတ်တိုင်တစ်ခုအနေနဲ့တေချာစဉ်းစားဆုံးဖြတ်သွားမှာဖြစ်ကြောင်းနဲ့လုံခြုံမှုရှိတဲ့အနေထားတော့မဟုတ်ဘူးလို့ VOA ကိုပြောကြားခဲ့ပါတယ်ဘယ်လိုပဲဖြစ်ဖြစ်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့2025မှာရွေးကောက်ပွဲလုပ်မယ်လို့အတိအလင်းပြောလိုက်ပါပြီဒီလိုပြောတာဟာတရုတ်နိုင်ငံရဲ့ဖိအားကြောင့်ပဲလားဒါမှမဟုတ်ရွေးကောက်ပွဲဟာစစ်ကောင်စီအတွက်ထွက်ပေါက်လို့ယူဆလို့လားသူဒီမဟုတ်နိုင်ငံတကာကိုမျက်လှည့်ပြဖို့ပြည်ရည်လေလားစီရေးရှုံးနေတဲ့စစ်ကောင်စီခေါင်းဆောင်ရဲ့အထိတ်တလန့်စကားလေလားဆိုတာကတော့စောင့်ကြည့်ကြရမှာဖြစ်ကြောင်းပါခင်ဗျာ
ဆောင်းပါရှင်ပြည်သွေးနိုင်ရဲ့ကမ္ဘာမြမမီဒီယာမြင်ကွင်းကိုနာဆင်ကြည့်ရှုခဲ့ကြတာပါရှင်အခုဆက်ပြီးတော့ ISP မြန်မာကတင်ဆက်တဲ့မြင်ကွင်းကျဲမှတ်စုများကိုလည်းတင်ဆက်ပေးပါဦးမယ်ဒီတစ်ပတ်မှာကတော့မြန်မာကိုတရုတ်ကပေးရတဲ့အကူအညီတွေဒီရက်ပိုင်းခက်စိတ်စိတ်ပေါ်လာတဲ့အကြောင်းကို ISP မြန်မာကအချက်လက်အခြေပြုပိုင်းခြားတင်ဆက်ထားပါတယ်ရှင
်မြန်မာစစ်ကောင်စီကိုတရုတ်နိုင်ငံကတရားဝင်ပေးအပ်တဲ့အကူအညီတွေအခုလအတွင်းမှာခက်စိတ်စိတ်ပေါ်လာပါတယ်တရုတ်နိုင်ငံဟာအခုနှစ်လန်ချန်မဲကောင်ပူးပေါင်းဆောင်ရွက်ရေး အထူးရန်ပုံငွေအဖြစ်အမေရိကန်ဒေါ်လာ 3.6 တန်းကိုစစ်ကောင်စီကိုပေးခဲ့ပါတယ်အခုရန်ပုံငွေအောက်မှာစီမံကိန်း12ခုပါဝင်ပြီးစစ်ကောင်စီရဲ့ဝင်ကြီးဌာန6ခုကအကောင့်ထဲပေါ်ရမှာပါစိုက်ပျိုးရေးစီးရဲနွမ်းပါမှုလျှော့ချရေးကုံတွယ်ရေးနဲ့စမ်းသစ်တီထွင်မှုကဏ္ဍတွေအတွက်ဖြစ်ပါတယ်2019ခုနှစ်ကနေစတင်ခဲ့တဲ့လန်ချမ်းမဲခေါင်ပူပေါင်းဆောင်ရွက်ရေးရန်ပုံငွေဟာအခုဆို9နှစ်မြောက်ရှိလာပါပြီစီမံကိန်းစုစုပေါင်း118ခုရှိပြီးတန်ဖိုးအားဖြင့်အမေရိကန်ဒေါ်လာ35သန်းနီးပါးရှိပါတယ်အဖွဲ့ဝင်6နိုင်ငံထဲမှာမြန်မာနိုင်ငံဟာလန်ချမ်းမဲခေါင်စီမံကိန်းအရေးအတွက်အများဆုံးရရှိတာလို့တရုတ်တန်ယုံကပြောထားပါတယ်တရုတ်အစိုးရဟာအခုလအတွင်းမှာကင်းလက်ရေရင်6စီးကိုပေးအပ်ခဲ့တယ်လို့သူ့အကူအညီနဲ့ဆောက်လုပ်တဲ့ယောဂါကာကွယ်ရေးဗဟုဌာနအဆောက်အအုံကိုဖွင့်လှစ်ခဲ့ပါသေးတယ်ဒီရေရင်တွေဟာနေဆက်ဖြတ်ကျော်မှုခင်းတွေကိုနှိမ်နင်းရမှာစစ်ကောင်စီရဲ့ရေချောင်းရဲတပ်ဖွဲ့အသုံးပြုဖို့ဖြစ်ပါတယ်ဒါပေမဲ့စစ်ကောင်စီအနေနဲ့စစ်ရေးအတွက်အသုံးချလာမလားဆိုတာတော့စောင့်ကြည့်ရမှာပါအလားတူပဲတရုတ်အစိုးရအကူအညီနဲ့ဆောက်လုပ်ခဲ့တဲ့မြန်မာနိုင်ငံယောဂါကာကွယ်ထိန်းချုပ်ရေးဗဟုဌာနနဲ့တင်နန်းချောင်းကိုဇွန်လမှာဖွင့်လှစ်ခဲ့ပါတယ်တရုတ်ယွန်ငွေတန်း330ခန့်အမေရိကန်ဒေါ်လာ55တန်းကျော်ကုန်ကျခဲ့တာပါ CMEC စီမံကိန်းတွေမှာပါဝင်နေတဲ့ China Communication Construction Company စီလီလုံကုမ္ပဏီရဲ့အခွဲတစ်ခုဖြစ်ပါတယ်တရုတ်အကူအညီတွေခက်စိတ်စိတ်ပေါ်လာချိန်မှာပဲတရုတ်အစိုးရရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာတိန့်ရှီကျွန်းလဲနေပြည်တော်ကိုရောက်လာခဲ့ပါတယ်ဒါဟာသူ့ရဲ့ခုနှစ်ကြိမ်မြောက်နေပြည်တော်ခီးစဉ်ဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ပွဲတွေပြန်ဖြစ်ဖို့တာဆူနေချိန်နဲ့လဲတိုက်ဆိုင်နေတာပါကချင်ပြည်နယ်တရုတ်နယ်စပ်ကကံပိုက်တီနယ်စပ်စခန်းတွေဟာလဲတိုက်ပွဲတွေနဲ့နီးကပ်လာပါတယ်ဒါ့အပြင်ရခိုင်တောင်ပိုင်းကတရုတ်စီမံကိန်းတွေအနားမှာလည်းတိုက်ပွဲတွေပြင်းထန်နေတာပါအခုတစ်ချိန်မှာတော့အထူးကိုယ်စားလှယ်ဟာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးနဲ့ပဲတွေ့ဆုံခဲ့ပါတယ
်ခက်ဆက်ဆဲဖြစ်လာတဲ့တရုတ်အကူအညီတွေအကြောင်း ISP မြန်မာကတင်ဆက်တဲ့မြင်ကွင်းကျဲမှတ်စုများဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA သောတာရှင်တွေပေးပို့လာတဲ့စာတွေကိုပုံမှန်ပြန်ကြားပေးနေတဲ့မြန်မာပြည်မှာပေးစာကဏ္ဍကိုမအိတန်နာကျော်ကတင်ဆက်ပေးပါအောင်မယ်ရှင
်ဘေးနဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေသောတာရှင်များရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ဒီလေးဆိုတဲ့သောရရှင်ကကျွန်တော်အသက်50နှစ်ရှိပါပြီ။ကျောင်းသားဘဝတည်းက view ရဲ့သတင်းတွေကိုကြိုက်နှစ်တယ်လို့နားဆင်လာတာ။အခုဆိုရင်18နှစ်ကျော်လောက်ရှိပါပြီ။ကျေးဇူးပါ view ရေ။နောက်နောက်လည်း view ရဲ့သတင်းမှန်သတင်းမြန်တွေကိုအချိန်နဲ့တပြေးညီတင်ဆက်နိုင်ပါစေ။ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်။ကျွန်တော်ကတော့ညီလေးခေါ်အောင်ကိုလက်ပါလို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ကျေးဇူးအထူးတင်ပါတယ်နော်။စင်တော့ဆူရတော့ရှင်ကလည်းအမြဲကြည့်ရှုပါတယ်။တရင်နားမထောင်ရရင်အိတ်မပြောပါဘူး။အလုတ်ထဲမှာဖုန်းမကန်ရလို့အလုတ်ကပြန်လာတော့ချက်ရပြုတ်ရနဲ့ညစ်နေမှာပဲ။ view အစီအစဉ်တွေကိုနားထောင်ဖြစ်တော့တယ်တဲ့။အခုလိုမျိုးမအားတဲ့ကြားတွေကနေပြီးအစီအစဉ်မမှန်နားထောင်နေတဲ့ဆူတဲ့အတွက်ကြောင့်လို့အထူးကျေးဇူးတင်ပါတယ်။သူစားအောင်ဆူရတော့ရှင်ကတော့တရင်သစ်လေးတွေရကျင်လို့ပါတဲ့။နိုင်ငံတကာတရင်တွေရောအများကြီးနားထောင်ပါတယ်တဲ့။ဟုတ်ကဲ့ပါ။မသူစားအောင်ရင်တရင်သစ်တွေပုံမှန်ရယူခြင်းနဲ့ဆိုတော့ကျွန်တော် ကျွန်တော် view ကပေးပို့တဲ့ email သတင်းလွှာကိုလိုချင်တယ်ဆိုပြီးတော့ကျွန်တော်တို့ကိုစာရေးပေးပါနော် email လေးကိုပို့ပေးလိုက်ပါကျွန်တော်တို့အဲ့လိုမျိုးနေ့စဉ်သတင်းလွှာလေးကိုပို့ပေးမှာဖြစ်ပါတယ်အဲ့မှာသတင်းကောင်းစင်တွေပါပြီးတော့အိတ်ကနေတဆင်သတင်းအကျယ်တဝင့်ပြန်ပြီးတော့ဖတ်လို့ရပါတယ်ရှင်ဒါနဲ့ကျွန်မကို VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကတချင်းတစ်ပုတ်ကြိုက်လို့ပါဆိုပြီးတော့စာရေးပြီးတော့မေးလာတဲ့သောရရှင်ကတော့
အခုကျွန်မတို့နေမှာဆိုတော့ပုံမှန်အားပေးနေပါတယ်ရှင် VOE Burmese အမျိုးသမီးကဏ္ဍကနောက်ခံတချင်းကိုအရန်ကြိုက်လို့ပါတချင်းကောင်းစင်လေးပြောပြလို့ရမလားရှင်ဒေါင်းလုဒ်ဆွဲပြီးတော့နားထောင်လို့ရအောင်ပါဖြစ်နိုင်ရင် email ကနေစာပြန်ပေးပါနော် Radio တစ်ခါတည်း live မကောက်လို့ပ
ါဟုတ်ကဲ့ပါဒီတော့ရှင်ကအခုမှဒီဟာလေးမေးလာတာအရင်တော့ကကျွန်မဖြေတာတွေမကြားလိုက်ဘူးထင်ပါတယ်နော်ဒီအမျိုးသမီးကဏ္ဍရဲ့တခြင်းနဲ့ပတ်သက်ပြီးတော့တော်ရှင်နေတော်တော်လေးကြိုက်ကြလို့ခဏခဏစာရေးမေးလာတာရှိပါတယ်ရှင်ဒီတခြင်းလေးကရုပ်တံလွင့်အစီအစဉ်တွေထုတ်လို့ရေးအတွက်တည်တံ့ထုတ်ထားတဲ့တခြင်းဖြစ်ပါတယ်နော်အပြင်မှာရှာပြီးတော့နားထောင်လို့ရတဲ့တခြင်းမျိုးမဟုတ်ပါဘူးရှင်ဒီတခြင်းလေးကိုလူတွေတော်တော်ကြိုက်ကြပြီးခဏခဏလာမေးတတ်ကြပါတယ်အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ဒီကိုစာရေးလာကြတဲ့သောရရှင်တွေမှာတော့အများသောအားဖြင့်မြန်မာနိုင်ငံမှာနေစဉ်ကျင်လည်နေရတဲ့လူမှုဘဝအခြေအနေတွေပြီးတော့တွေးကြုံနေရတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်တွေးကြုံတွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့သောရရှင်တွေရဲ့စာရီကိုအမြဲတမ်းရရှိပါရနော်ဒီထက်ကစာရီကိုလည်းအပတ်စဉ်တိုင်းထည့်ပြီးတော့ဖော်ပြပေးနေပါတယ်ဒီဘက်သောရရှင်တယောက်ကတော့မင်္ဂလာပါဗျာ view ကိုအမြဲတမ်းအားပေးနေပါတယ်အရင်ကအစာမရေဘူးပဲမြေ radio ကနေပြီးတော့အမြဲတမ်းနားဆင်အားပေးနေတာပါအခုတော့ရင်ဖွင့်စရာလေးရှိလို့စာရေးလိုက်ပါရယ်နော်ဆိုတော့သရရှင်လူငယ်ဖြစ်ပါတယ်သူကကျေးဇူးပြုပြီးကျွန်တော်ရဲ့အကောင့်အလို့ဝက်ပေးထားပါတယ်ရွာငယ်နေကလူငယ်တူဖြစ်ပါတယ်ဆိုပြီးရေးလာပါတယ
်ကျွန်တော်တို့လူငယ်တွေဟာအကူစရာမဲ့နေတဲ့အခြေအနေတစ်ခုကိုရောက်နေတာပါကုရကေရမဲ့တဲ့ဘဝပါဗျာဘာလို့လဲဆိုရင်စကားစကားထုတ်ပြန်တဲ့ပြည်သူစစ်မှုထမ်းဥပဒေကြောင့်ပါစစ်တပ်ရဲ့လုပ်ရည်တွေကြောင့်တိုင်းသားတယောက်အနေနဲ့ဆရာနာရှင်တွေကိုရုံးရှာမုန်းတီးနေပါတယ်ဆိုနေမှဒီဥပဒေကပြည်သူတွေရဲ့အနာဂတ်ကိုရည်ရွယ်ချက်ရှိရှိပျက်စီးလိုက်တာပါသူတို့ပြောတဲ့ပြည်သူစစ်မှုထမ်းဥပဒေမှာလူ73သန်းအကျုံးဝင်တယ်လို့ပြောပါတယ်ဒါဟာလုံးဝမဖြစ်နိုင်တဲ့အခြေအနေတစ်ခုပါစကားစအာနာသိမ့်ပြီးတဲ့ကတေလဲသေးပြေးရင်ပြေးလူငယ်တွေလည်းတော်တော်ယော့သွားပါပြီဥမာပြောရရင်2019တုန်းကဆိုရင်ချင်းပြည်နယ်ကယားပြည်နယ်လိုမျိုးမှာတကောင်ကြီးကောက်ရမှာအကျုံးဝင်ခဲ့ပေမဲ့ဒီနေ့အခြေအနေမျိုးမှာတော့မဖြစ်နိုင်တော့ပါဘူးဒီလိုအခြေအနေမျိုးကလည်းမြန်မာနိုင်ငံအနှံ့မှာဖြစ်နေတာပါဒါကြောင့်ဆာကာဆာကသူထိန်းချုပ်ထားတဲ့နယ်မြေမှာပိုလှုပ်လာနိုင်ပါတယ်အဲ့ဒီနယ်မြေတွေမှာရှိတဲ့ပြည်သူတွေပို့ပြီးတော့ဆင်းရဲဒုက္ခရောက်နိုင်ပါတယ်ဆာကာဆာပြောတဲ့24လဒါမှမဟုတ်9နှစ်အမှုထမ်းရမယ်ဆိုတဲ့ဥပဒေဟာလည်းယုံလို့မရပါဘူးဥရေကိုလိုသလိုပြင်နေတဲ့စစ်ကောင်စီကတက်တဲ့လူရောက်သွားတာနဲ့ပြန်ထွက်မရတာတွေမျိုးဖြစ်လာနိုင်ပါတယ်ဒီလိုအခြေအနေမျိုးတွေကြောင့်မြန်မာနိုင်ငံမှာရှိနေတဲ့လူငယ်တွေရဲ့အနာဂတ်တွေကိုကယ်တင်ပေးဖို့ VOA ကနေတဆင့်ကုလသမဂ္ဂကိုရောမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးကိုယ်စားလှယ်ကိုရောပြောပေးပါလို့ဘဝတူလူငယ်တွေရဲ့ကိုစားကျွန်တော်ကအတနာခံတောင်းဆိုလိုက်ပါတယ်ဗျာ
ဒါကမြန်မာနိုင်ငံမှာအစ်မှုထမ်းရမယ်ဆိုတဲ့ဥရေနဲ့ပတ်သက်ပြီးဒီသောရရှင်ရေးလာတာပါပြီးခဲ့တဲ့တစ်ပတ်တုန်းကလည်းဒီစစ်မှုထမ်းဥပဒေနဲ့ပတ်သက်ပြီးတော့တော်ရရှင်ရဲ့ရေးလာတဲ့စာတွေကိုဖော်ပြပေးသွားပါရနော်အဲ့လိုမျိုးစစ်မှုထမ်းရမယ်ဆိုတဲ့ကြေညာချက်ထုတ်ပြီးတဲ့ကတော်ရရှင်တွေလည်းဒီကိစ္စပေါ်မှာအထူးအာရုံစိုက်နေကြပြီးတော့အားလုံးနဲ့ကြောက်လန့်တကြဖြစ်နေကြတာဖြစ်ပါတယ်နိုင်ငံရေးကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ဖြူဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာရွှင်နှန်းကြပါစေ။ဒါဒုတိယအကျဉ်းစာရေးတာပါဆိုရရေးလာတဲ့သောရရှင်။မြန်မာနိုင်ငံကဒုက္ခတွေကိုတွေးရတာနဲ့ထိုင်ကြည့်နေတဲ့နှလုံးသားမဲ့တဲ့ကဘာကြီးမှာနေထိုင်နေရပါတယ်ဆိုပြီးတော့သူ့ရဲ့ထင်မြင်ချက်ကိုရေးလာပါတယ်
။အွန်လိုင်းပေါ်မှာဗီဒီယိုဖိုင်လေးတစ်ခုကြည့်လိုက်ရပါတယ်။လူစီကားတဲ့ကန့်ချစ်တစ်ခုမှာသမီးကြီးစားဖြစ်ရန်တူတဲ့အတွက်တွေမှာကောင်လေးကကောင်မလေးကိုမတရားနှိပ်စက်ညှဉ်းပန်းနိုင်ကျင့်နေတာကြည့်လို့အမြင်မတော်ပါဘူး။အဲ့တော့ဘေးမှာရက်ကြည့်နေတဲ့သူတွေကနင်းနေမှာဝင်ရောက်ခံတားတာကိုမတွေ့ရပါဘူးအဲ့ဒီဗီဒီယိုကြည့်ပြီးတော့တော်တော်လေးစိတ်မကောင်းဖြစ်ရပါလေ။အော်လူတွေခံစားချက်မဲ့တဲ့နှလုံးသားမရှိတဲ့တာဝန်ယူလို့စိတ်မရှိတဲ့သူတွေပါလားလို့တွေးမိပါလေ။ကျွန်တော်တို့မြန်မာပြည်မှာလဲစစ်ကောင်စီကလက်နက်အားကိုနဲ့ကုနိုင်ငံသားတွေကိုမျိုးမျိုးညှဉ်းပန်းနှိပ်စက်နိုင်တဲ့စီးနှင်းပြုနေတာတွေရက်ရွာတွေကိုမီးလောင်တိုက်သွင်းနေတာတွေအရှင်လက်လက်မီးရှို့တတ်နေတာတွေအဆိုးဆုံးကတော့ တပရင်လက်ရက်ကုံစာတင်ကြောင်းလိုတမောဆိုးကစာတင်ကြောင်းတွေလိုပညာတင်ကြားနေတဲ့ပြည့်မဲ့ကလေးငယ်တွေကိုအညိုတကြီးတက်ဖြတ်နေတာတွေကို globalization လို့ခေါ်တဲ့ကမ္ဘာအတိုင်းအဝန်းကြီးကကြားနေမြင်နေသိနေပါရဲ့နဲ့ခံစားချက်မဲ့တဲ့နှလုံးသားနဲ့တာဝန်ယူလို့စိတ်ကင်းမဲ့စွာနဲ့ကြည်နေနိုင်ရတာအံ့ဩပြီးပါရဲ့ဗျာကမ္ဘာကြီးကနှလုံးသားမရှိတဲ့ကမ္ဘာကြီးများဖြစ်သွားပြီလားလို့ရှင်နာနာနဲ့မေးလိုက်ချင်ပါတယ်ကျောက်ခင်မှာနေနေရလို့အကောင့်အမည်လေးတော့မဖော်ပြစီခြင်းမဟုတ်ကျေးဇူးပါပြီဝေ
းကျောက်ခင်မှာနေရလို့အကောင့်နံပါတ်လေးမဖော်ပြစီခြင်းမတဲ့ဒါမှလည်းရွာငယ်နေကလူငယ်တူလို့တော့ရေးလာတာပါနော်ရေတော်ရရှင်ကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေကိုနိုင်ငံတကာကဘာကြောင့်ဘာမှဝင်ပြီးလောက်ကင်ပေးလို့မရတာလဲဆိုတော့သူ့ရဲ့ထင်မြင်ယူဆချက်ကိုမကြည်မနဲ့ဖွင့်ဟလာတာပါတော်ရရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးခဲ့တာပါအားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေမကြခင်ရောက်ရှိပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ
်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်ထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းမြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဒေးရနေရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
အနေနဲ့ရရက်ကသောရရှင်တွေပေးပို့လာတဲ့စာတွေကိုမဲအီတနာကျော်ပုံမှန်ပြန်ချပေးနေတဲ့မြမပြမပေးစာအစီအစဉ်ပါရှင်။အခုဆက်ပြီးတော့ကဘာတလွားကထူးခြားစံပြသတင်းတွေကိုလည်းပြောပြပါဦးမယ်။ပြည်သူ့ရှာဒီဇိုင်နာတယောက်ကတော့ပိုးကောင်တွေကိုတုံးပြီးပြီဘောကတွေဖန်တီးနေပါတယ်။ဂျာမနီနိုင်ငံဘာလီမြို့ကသတိဆက်ရုံမှာတော့ရှာပါပြီးမျိုးတုံးပြောက်ကွယ်တော့မဲ့အနေနဲ့ရင်ဆိုင်နေရတဲ့ရေမြင့်ပူလေးတကမွေးဖွားလာပါတယ်။ဒီလိုကဘာတလွားကထူးခြားကြသတင်းတွေကိုကိုငင်းညံ့တဲ့အတူပြောပြပေးပါမယ်ရှင်။
ဒီရှာဒီဇိုင်နာတယောက်ဟာပိုးကောင်တွေကိုသုံးပြီးပရီဘောကတွေဖန်တီးနေပါတယ်။ဒီဇိုင်နာဝီလျံအီလီယော့ဟာ BS Form လို့ခေါ်တဲ့ပိုးကောင်လေးတွေကိုသုံးပြီးပိုလီစတိုင်ရင်းလို့ခေါ်တဲ့ဖော့တွေကိုစားခိုင်းတာပါ။အဲ့ဒီပိုးကောင်လေးတွေစားပြီးတဲ့နောက်ကြံခဲ့တဲ့ဖော့တွေကိုဖျောင်းနဲ့ပုံသွင်းပြီး 3D ပရင်တာနဲ့ပရီဘောကတွေကိုဖန်တီးပါတယ်။အခု6လောက်3ယောက်ထောက်ထိုင်ကုန်လေးကိုအစာချေပြီးသားပစ္စည်းလိုနာမည်ပေးထားပါတယ်။ဖော့ဆွန့်ပြပစ္စည်းတွေဟာကမ္ဘာတဝန်းအမှိုက်ပုံတွေမှာ30ရာခိုင်နှုန်းလောက်အထိရှိနေပြီးတော့ဂျာရီကိုပြန်လဲအသုံးပြုလို့ရတဲ့ပရီဘောကတွေအဖြစ်ဖန်တီးပါပါ။အီလီယော့ခါသူဖန်တီးလို့တဲ့ဖော့ကိုတကြားရေလောင်းလိုက်ပြီးတော့ပိုးကောင်လေးတွေကိုစားစီပါတယ်။ပိုးကောင်လေးတွေရဲ့အစာအိမ်မှာပါတဲ့ဘက်တီးရီးယားတွေဟာလူကဖန်တီးထားတဲ့ဘယ်ပစ္စည်းမဆိုကိုခြေဖြတ်နိုင်ပြီးတော့ဖော့မှာပဲနေသွားနိုင်ပါတယ်။ပိုးကောင်လေးတွေဟာဂျာရီကိုအရင်စားပစ်ပြီးဂျန်နာရီကိုသူတို့သဘောနဲ့ဆက်စားပါတယ်။နောက်ဆုံးကြံတဲ့ပစ္စည်းကိုမှဖျောင်းတဲ့ပုံသွင်းပြီး digital နည်းပညာနဲ့ပုံကြီးချဲ့ပြီးတော့ဖြစ်နိုင်တဲ့ပရီဘောကပစ္စည်းကိုစဉ်းစားပြီးထုတ်လုပ်ပါတယ်။အခုလိုပရီဘောကတွေကြောင့်အစ်ဆက်ပိုးမွားတွေအပေါ်မြင်တဲ့အမြင်တွေပြောင်းလဲသွားနိုင်တယ်လို့ဒီဇိုင်နာအီလီယော့ကပြောပါရရှင်။
ဂျာမနီနိုင်ငံဘာလင်မြို့ကဒလိတ်ဆိုင်ယုံမှာရှားပါပြီးမြို့တုံးပျောက်ကွယ်တော့မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့ရေမြင့်ပူလေးတစ်ကောင်မွေးဖွားလာပါတယ်။ဒီရေမြင့်ပူလေးဟာခွေးပေါက်လေးတစ်ကောင်နဲ့ထူပြီးတော့အလွန်ကိုသိမ်းငယ်တာပါ။ဒီရေမြင့်ပေါက်လေးကိုပြီးခဲ့တဲ့အပတ်ကပထမဆုံးအချိန်ရေချိုးပေးခဲ့ပါတယ်။ရေမြင့်ပူလေးအရေပြားကထွက်လာတဲ့ချွဲကြည့်ကြည့်အရေနဲ့တူအောင်ဖန်တီးထားတဲ့စက်ပြာရေနဲ့ချိုးပေးခဲ့တာပါ။ဒီရေမြင့်ပူလေးတွေဟာအနောက်အာဖရိကမှာတွေ့နိုင်ပြီးတော့တဘာဝတော်ရဲမှာအကောင်2000ကနေ2500လောက်ပဲကျန်တော့မယ်လို့ခန့်မှန်းထားပါတယ်။သူတို့ထက်အကောင်ကြီးတဲ့အရှေ့အာဖရိကရေမြင့်တွေနဲ့မတူပဲရေကိုသိမ့်မကြိုက်ပဲခြေတံကလည်းပိုရှိပါတယ်။အခုလောလောဆယ်မှာတော့ဒီရေမြင့်ပူလေးကိုအများပြည်သူကိုကြည့်ရှုခွင့်မပေးသေးပါဘူးခင်ဗျာ
။ဂျပန်နိုင်ငံကနာမည်ကျော်ဖူဂျီတောင်တက်လက်လေတော့မှာတောင်တက်ရသည့်အပြီးတက်ရောက်တဲ့သူတွေကိုထိန်းချုပ်ဖို့ဂိတ်တစ်ခုတည်ဆောက်လိုက်ပါတယ်။တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းဖို့နဲ့ဘေးကင်းလုံခြုံရေးနဲ့လူကျက်တာကိုထိန်းချုပ်ဖို့ဒီနှစ်မှာစီကံအသစ်တွေကိုလည်းထုတ်ပြန်လိုက်ကြပါအခုစီကံတွေကိုလူအသုံးများတဲ့ယိုရှိဒါလမ်းကြောင်းမှာစတင်မိတ်ဆက်လိုက်တာဖြစ်ပြီးခီးတယ်လာတာများတာဟာလည်းစိုးရတဲ့ပြဿနာတစ်ခုဖြစ်တယ်လို့ဖူဂျီတောင်ရှိတဲ့ခရိုင်တစ်ခုတည်းကခရိုင်တစ်ခုဖြစ်တဲ့ယာမာနာရှိခရိုင်ရဲ့အုပ်ချုပ်ရေးမှူးကပြောပါတယ်အခုဂိတ်ကိုညနေ4နာရီကနေမနက်3နာရီတွင်ပိတ်ထားမှာဖြစ်ပြီးယိုရှိဒါလမ်းကြောင်းမှာရှိတဲ့တဲတွေထဲမှာညအိပ်ဖို့ကြိုတင်စီစဉ်ထားတဲ့သူတွေကိုပဲဝင်ခွင့်ပေးမှာပါအမိုက်ဖွာတာကိုတားဆီးဖို့နဲ့ bullet climbing လို့ခေါ်တဲ့တေချာမနာပဲတောင်ထိပ်ကိုဇွတ်တက်တဲ့သူတွေကိုတားဆီးဖို့လည်းဖြစ်ပါတယ်တနေ့ကိုလူအများဆုံး4000ကိုပဲတက်ခွင့်ပေးမှာဖြစ်ပြီးတောင်တက်သူတွေရဲ့ဘေးကင်းလုံခြုံရေးအကျွတ်ဖြစ်တယ်လို့ခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်တောက်တက်ခရန်2000အမေရိကန်ဒေါ်လာ12ဒေါ်လာကျော်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်လှူဒန်းလိုရင်တော့ရန်2000အမေရိကန်ဒေါ်လာ6ဒေါ်လာပေးရမှာပါစနစ်အစ်စ်မှာတောက်တက်ဖို့အတွက်ကြိုတင်စီစဉ်ရမှာဖြစ်ပြီးညအိမ်မယ်ဆိုရင်တော့တောက်တက်လမ်းတစ်လျှောက်ကကျဲတွေမှာကြိုတင်နေရဦးထားရမှာဖြစ်ပါရဲ့ရှင
်2024ခုနှစ်ပြင်သစ်အိုလံပစ်ပြိုင်ပွဲဝင်ဖို့အတွက်ဂျပန်နိုင်ငံမှာအသက်ကြီးအမျိုးသမီးအဖွဲ့ဟာ break dance ကတာကိုလေ့ကျင့်နေပါတယ်အသက်84နှစ်အရွယ်ဂျပန်ရိုးရာအကပညာရှင်ဆာရူဝါကာကြီရှိယိုပါဝင်တဲ့အဖွဲ့ဟာအားကစားလေ့ကျင့်ငန်းလုပ်တာကနေသူတို့အတိုင်းအဝိုင်းကိုနှိုးဆော်ဖို့အတွက်အခုလို break dance ကတဲ့အဖွဲ့စတင်ခဲ့တာဖြစ်ပြီးတော့ကလေးတွေကတာကိုကြည်ပြီးသင်ယူနေကြတာပါသူတို့အဖွဲ့နာမည်ကို Ara Stein အသက်ကြီး break dance အကအဖွဲ့လို့နာမည်ပေးထားပြီးအဖွဲ့ဝင်15ယောက်ပါဝင်ပါတယ်အသက်ကြီးတဲ့သူတွေကတဲ့အဖွဲဖြစ်တာကြောင့်မဟုတ်လို့လူငယ်တွေလိုခေါင်းနဲ့ဇောက်ထိုးလှဲ့တာလက်တစ်ဖက်တည်းပေါ်တကိုယ်လုံးထောင်မဲ့ပြတာမျိုးမကကြပေမဲ့လည်းကျမ်းမာဖို့နဲ့ပျော်ရွှင်ဖို့ကအဓိကဖြစ်ပါတယ်လို့ရိုးရာအကပညာရှင်ဆာရူဝါကာကပြောပါတယ်ရိုးရာအကသင်ကြားပေးနေတဲ့အချိန်မှာတည်ငြိမ်သူအကပညာရှင်ဆာရူဝါကာဟာရိုးရာအကကိုတသက်လုံးဆက်လုပ်သွားမှာဖြစ်ပြီးတော့ break dance ကိုလည်းသူအသက်ရှိနေတဲ့၍ဆက်လုပ်သွားမယ်လို့ပြောပါတယ်ခင်ဗျာ
ကဝါဒလာကထူးခြားခြားသတင်းတွေကိုကိုညင်းညံ့တဲ့အတူတင်ပြပေးခဲ့တာပါရှင်။ဒီစီစဉ်တဲ့အတူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေကိုတော့ VOA website လိပ်စာ burmese.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်ရှင်။အခု
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။So sexual violence has been a tactic of war since ancient times.
Throughout history, ပဒိပခရနဲ့ဒွန်တွဲနေတဲ့ဆက်ဆုပ်စရာအကောင်းဆုံးရာဇဝတ်မှုတွေထဲမှာလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုတွေတခုအပါအဝင်ဖြစ်ပါတယ်။တဖက်ရန်သူထိတ်လန့်ကြောက်ရွံ့သွားအောင်နဲ့အဆက်တကွဲဖြစ်အောင်လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုကိုအသုံးချကြပါတယ်။ရှေကရဲကလိမ့်မိုင်းဆိုင်ရာအကြံဖက်မှုကိုစီရင်နီးပြူဟာအဖြစ်အသုံးချလာကြတယ်လို့သူသမရကမလာဟဲရစ်ကပြောပါတယ်စစ်ပွဲဆင်နွှဲကြသူတွေဟာပြည်သူတရက်လုံးအထိတ်တလန့်ဖြစ်နေအောင်အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုပြစ်မှတ်ထားပြီးတော့သူတို့ရဲ့ခန္ဓာကိုယ်ကိုပါလွှမ်းမိုးချုပ်ကင်ဖို့ဆောင်ရွက်နေကြပါတယ်ကမ္ဘာတဝန်လက်ရှိပဋိပက္ခပေါ်ပေါက်နေတဲ့နေရာတွေမှာလည်းလိမ့်မိုင်းဆိုင်ရာအကြံဖက်မှုဟာဆက်ဆုပ်စရာအကောင်းတဲ့လုပ်ရအဖြစ်ရှိနေစေဖြစ်ပါတယ်လို့လည်းသူသမရကပြောပါတယ
် In Ukraine Russian forces have raped women in occupied territories.
Russia တို့ထိန်းချုပ်ထားတဲ့ Ukraine နယ်မြေထဲမှာလည်း Russia တပ်တွေကအမျိုးသမီးတွေကိုမဒိန်ချင်ပါတယ်။ပြီးခဲ့တဲ့ဆယ်နှစ်လောက်က Iraq နိုင်ငံထဲကဒေသတွေကိုသိမ်းပိုက်ခဲ့တဲ့ ISIS တို့ကထောင်ထဲချီတဲ့လူတွေကိုတပ်ဖြတ်ခဲ့ကြပြီး အမျိုးသမီးနဲ့မိန်းကလေးတွေကိုကြတော့လိန်ကျေးကျွန်းတို့အဖြစ်အတင်းသွတ်သွင်းခဲ့ပါတယ်။ပဋိပက္ခတွေဆက်လက်ပေါပေါက်နေတဲ့ဆူဒါန်နိုင်ငံမှာလည်းစစ်ဘက်အရန်တပ်ဖွဲ့ဝင်တွေကအမျိုးသမီးနဲ့မိန်းကလေးတွေကိုလိန်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်နေပါတယ်။ဟေတီနိုင်ငံမှာဆိုရင်လဲလူမှုအတိုင်းဝိုင်းတွေကိုကောင်းမဖော်ရအောင်လို့ဂိုင်းအုပ်စုတွေကလိမ့်ပိုင်းဆိုင်ရာအကြမ်းဖက်တာကနေမရင်းချင်းတဲ့နီလန်းကိုပါတုံးနေကြပါတယ်။အလားတူထိုင်းလန်စရာပြည်တွေကိုတောင်ဆူဒန်၊ Ethiopia, Central African Republic နဲ့ Congo နိုင်ငံတို့မှာလဲတွေ့နေရပါတယ်။မနေ့အောက်တိုဘာ9ရက်နေ့မှာတော့ Hamas တို့ကလိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကျူးလွန်တာကိုတွေ့မြင်ခဲ့ရပါတယ်
။ My heart breaks for the trauma and pain.
တဟာငင်းကြင်းရေးတည်ငြိမ်ရင်းနဲ့လူအခွင့်အရေးတွေကိုတိုက်ခတ်တဲ့လုပ်ရအဖြစ်နိုင်ငံတကာအတိုင်းအဝိုင်းကအတိမတ်ပြုရေးဆောင်ရွက်နေတာမှာကြီးမားတဲ့တိုးတက်မှုတွေလက်တလောနှစ်တွေမှာတွေ့လာရတယ်လို့လည်းဒုသမ္မတ Harris ကပြောပါတယ်။လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုရဲ့တားကောင်တွေဖြစ်ခဲ့ရသူတွေနဲ့ကျန်းမာရေးဝန်ထမ်းတွေအတွက် Rip Kit တပ်တည်နမူနာယူတဲ့အခါလိုအပ်တဲ့ပစ္စည်းကိရိယာတွေကိုအမေရိကန်ပြည်ထောင်စုကကုလသမဂ္ဂနဲ့ကမ္ဘာသဝန်ရှေ့ကဦးဆောင်ပံ့ပိုးနိုင်ခဲ့တဲ့အတွက်ဂုဏ်ယူမိပါတယ်။စစ်ဘက်နဲ့ငင်းချင်းရဲ့တပ်ဖွဲ့ဝင်တွေကိုလည်းအမေရိကန်ကတင်တန်းတွေပေးနေပါတယ်လို့လည်းသူသမ္မတကပြောပါတယ်။ဒါပေမဲ့လည်းကမ္ဘာတစ်ဝှမ်းလုံးမှာဒီလိုရက်တွေအတွက်တာဝန်ခံမှုရှိလာအောင်ဆောင်ရွက်သွားဖို့ဆိုရင်တော့အမေရိကန်ရဲ့စနစ်နဲ့မလုံလောက်ပါဘူး။ပဋိပက္ခတွေနဲ့ဆက်နွယ်နေတဲ့လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုမှတည်းပြပြတသားရှုံချရပါမယ်။လိမ့်မိုင်းအကြမ်းဖက်မှုနဲ့ကြုံတွေ့ခဲ့ရသူတွေကိုအားပေးကူညီဖို့တပ်တွေအထောက်အထားတွေကိုထိရောက်စွာစုဆောင်ရယူဖို့နဲ့စုံစမ်းစစ်ဆေးမှုတွေပုံမဆောင်ရွက်ဖို့စတဲ့စနစ်တွေကိုဦးစားပေးဆောင်ရွက်ရပါမယ်။သမ္မတဂျိုးဘိုင်ဒန်အစိုးရက Dignity in Documentation Initiative ဆိုတဲ့အစီအစဉ်တစ်ရပ်ကိုဂျွန်လ18ရက်နေ့မှာစတင်ခဲ့ပါတယ်။တာဟာပဋိပက္ခတွေနဲ့ဆက်နွယ်နေတဲ့လိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအဆုံးသတ်နိုင်ရေးကုလသမဂ္ဂရဲ့ဂျိုးပတ်မှုကိုပံ့ပိုးပေးလိုတဲ့အကြောင်းရင်းလည်းပါပါတယ်။ပဋိပက္ခတွေနဲ့ဆက်နွယ်နေတဲ့လိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုတရားရေးဖက်ကရောဥပဒေစိုးမိုးရေးဖက်ကပါလုံလောက်စွာကင်တွယ်ဆောင်ရွက်မှုမရှိတာအတော်ကြာပါပြီ။နောက်ဆက်တွဲအကျိုးဆက်တွေကိုတာဝန်ခံမှုရှိစေရမယ့်အစားဖြစ်တင်ရှုံချရုံနဲ့အဆုံးသတ်သွားတာကလည်းအတော်ကြာပါပြီ။လိမ့်မိုင်းဆိုင်ရာအကြံဖက်မှုကိုစီရင်နည်းပြဟအဖြစ်အသုံးချနေတာဟာဆင်ခြင်တုံတရားကင်းမဲ့တာဖြစ်ပါတယ်။ပြစ်မှုကျူးလွန်သူတွေကိုတာဝန်ခံမှုရှိလာအောင်မဆောင်ရွက်နိုင်ဘူးဆိုရင်ကျမတို့အားလုံးလူသားဆံမှုကိုပြက်ကွက်တာနဲ့အတူတူပါပဲလို့လဲသူသမရကမလာဟဲရစ်ကပြောဆိုခဲ့ပါတယ
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်စိုးရိမ်ရဲ့သဘောထားအမြင်သာဖြစ်ပါတယ်။ VOA ရဲ့အာဖို့မဟုတ်ဘူးဆိုတာကိုအသိပေးပါရရှင်။ဇွန်လ24ရက်ဒီနေ့လာနေမနက်ခင်းရေဒီယိုအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပါဦးမယ်ရှင်။အစ္စရေးစစ်တပ်အထွေထွေအမေရိကန်ရဲ့စစ်လက်နက်ခဲယံပို့ဆောင်မှုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုနဲ့အငင်းပွားနေတာကိုမကြခင်မှာဖြေရှင်းနိုင်လိမ့်မယ်လို့သူယုံကြည်တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နာတာယာဟူးကပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့၄လလောက်တုန်းကအစ္စရေးကိုဒီအမေရိကန်ကပေးပို့ခဲ့တဲ့လက်နက်ခဲယံမိကျောက်တွေတိတိတသာကျဆင်းသွားခဲ့ပြီးတော့ဒီကိစ္စအပေါ်မှာမကြခင်ဖြေရှင်းဆောင်ရွက်နိုင်မယ်လို့မျှော်လင့်နေဆိုပြီးတော့အစ္စရေးဝန်ကြီးချုပ်ကဝန်ကြီးဖွဲ့အစည်းအဝေးတွင်မှပြောဆိုခဲ့တာဖြစ်ပါတယ်။ဒီလက်နက်ခဲယံတွေကိုပို့ပြီးတော့မြန်မြန်ဆန်ဆန်ပေးပို့နိုင်ဖို့အတွက်အမေရိကန်တာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အချိန်တိုင်းမှာလည်းမပြတ်ပြောဆိုဆွေးနွေးတာတွေလုပ်နေတယ်ဆိုပြီးတော့အစ္စရေးတာဝန်ရှိသူတွေကပြောပါတယ်ရှင်။ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသအတွင်းပင်လယ်နဲ့စိတ်ကမ်းရှိတဲ့စဖာစတိုပိုလ်မှာရုရှားတပ်တွေကယူကရိန်းဒုံးကျည်၅ဆင်းကိုပစ်ချနိုင်ခဲ့ပြီးတော့အပျက်စီးတွေထိမှန်လို့ကလေးငယ်တွေအပါအဝင်စုစုပေါင်းလူ၅ဦးသေဆုံးခဲ့ရတယ်လို့ရုရှားတာဝန်ရှိသူတွေကပြောပါတယ်။လူ124ဦးလဲထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါရယ်ယူကရိန်းနဲ့နေချင်းဆက်နေတဲ့ရုရှားပိုင်ဘယ်လ်ဂိုရော့ဒေသမှာလဲဂရေဗိုရွန်မြို့ကိုယူကရိန်းဒုံးကျည်တွေထိမှန်ပြီးတော့တဦးသေဆုံးပြီး3ဦးဒဏ်ရာရခဲ့ပါတယ်ပင်လယ်ကမ်းဆက်နဲ့ဟိုတယ်တွေရှိတဲ့ Ushkuyevka ကိုထိမှန်ခဲ့ပြီးတော့ Svatosfo အုပ်ချုပ်ရေးမှူးကပြောပါရယ်ရှင်ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့နားလောင်ပါစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Morris Cotton ဖြစ်ပါတယ်ရှင်ဇွန်လ24ရက်ဒီနေ့လာနေမနက်ခင်း View Radio အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ24 50 51နဲ့လိုက်လမီတာ190ရူကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်ကျွန်မ Kim View Tree ပါအားလုံးကျေးဇူးပေးကြပါလိမ့်ရှင်